Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ် January 31ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15539ညလိုင်းဒိုမီတာ25kHz 11803ညလိုင်းဒိုမီတာ32 kHz 9935တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတဲ့ထိတ်တန့်ရောက်တဲ့တဲ့တွင်ကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့တဲ့တွင်ကတော့စစ်ကောင်စီကစစ်အုပ်ချုပ်ရေး6လတက်တန်းကို5ချိန်မြောက်ဖြစ်ထပ်တိုးလိုက်ပြန်ပါပြီ။ရွေးကောက်ပွဲဆိုင်ရာကန့်သက်ချက်တွေကိုလည်းစစ်ကောင်စီကဖြေလျှော့ပေးနေပါတယ်။ပင်လယ်နီဒေသမှာအမေရိကန်စစ်သင်္ဘောတစ်စင်းကိုဟူသည်တပုံတွေကမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဆိုတဲ့ထိတ်တန့်ရောက်တဲ့တဲ့တွင်ကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းတွေမှာဆိုရင်တော့စစ်ကောင်စီကစစ်အုပ်ချုပ်ရေးအရေးပေါ်ကာလကိုနောက်ထပ်6လတက်တန်းတိုးလိုက်ပါတယ်ဒီပေါ်မှာစစ်ကောင်စီရဲ့လက်ရှိအုပ်ချုပ်ရေးတည်ငြိမ်မှုမရှိတာကိုပြသလိုက်တာလို့သုံးသပ်မှုတွေရှိပါတယ်
ဒါကဘာကိုပြရလဲဆိုတော့မင်းအွန်လိုင်းဥဆောင်တဲ့ဒီစစ်ကောင်စီအတခုလုံးဒီနိုင်ငံရဲ့အပြောင်းအလဲကိုမလွတ်နိုင်ဘူးနိုင်ငံကိုတည်ငြိမ်အောင်မလွတ်နိုင်ဘူး
ဒီသတင်းအပြည့်အစုံနဲ့အတူရခိုင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့အေးရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့စစ်ကောင်စီရဲ့တပ်ရင်းတချို့ကိုဒီရပိုင်းထဲမှာအေးဘက်ကသိမ်းပိုက်နိုင်နေဆိုပြီးသတင်းထုတ်ပြန်တဲ့သတင်းနောက်ဆက်ရနာသိမ်းထားတဲ့၃နှစ်တာကာလအတွင်းမှာစစ်ကောင်စီတပ်ကစစ်ရာဇဝတ်မှုတွေအပြင်လူခွေချိုးဖောက်မှုတွေကိုပါကျူးလွန်နေပါတယ်လို့လူခွေလေလာစောင့်ကြည့်သူတွေကထောက်ပြနေကြတဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
စစ်ကောင်စီဟာစစ်အုပ်ချုပ်ရေးအရေးပေါ်ကာလတတ်မှတ်ပြီးတော့တပ်တန်းထုတ်အုပ်ချုပ်လာနေတဲ့ဒီကနေ့မှာပဲနောက်ထပ်6လတပ်တန်းတိုးလိုက်ပါတယ်စစ်ကောင်စီကဒီကနေ့ကာလုံအစည်းအဝေးပဲကျင်းပပြီးတဲ့နောက်ပိုင်းနိုင်ငံတော်လုံးအရေးပေါ်အခြေအနေကြေညာထားတဲ့ကာလကိုနောက်ထပ်6လတပ်တန်းတိုးမြင့်လိုက်ကြောင်းဇန်နဝါရီလ30ရက်နေ့ဒီနေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ2008ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာဆိုတဲ့အကြောင်းပြချက်နဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့ပြီးတဲ့နောက်အရေးပေါ်ကာလ6လတပ်တန်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပြီးတော့ဒီတစ်ကြိမ်နဲ့ဆိုရင်5ကြိမ်မြောက်လည်းဖြစ်ပါတယ်မနှစ်ဇူလိုင်လကုန်မှာနောက်ဆုံးအကြိမ်6လတပ်တန်းတိုးထားတာပါအာဏာသိမ်းပြီးမကြခင်2022ခုနှစ်ဧပြီလတုန်းကတော့အရေးပေါ်တပ်တန်းကာလနှစ်နှစ်ထက်ပိုမကြနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပူပါတယ်ဒီလိုပြောပြီးနောက်ပိုင်းမှာပဲတာမန်မဟုတ်တဲ့အခြေအနေကြောင့်ဆိုတဲ့အကြောင်းပြချက်နဲ့အကြိမ်ကြိမ်6လတပ်တန်းတိုးခဲ့တာပါအရေးပေါ်အခြေအနေတပ်တန်းတိုးတဲ့တစ်ချိန်တည်းမှာပဲသခိုင်းချင်းမကွေးတနင်္သာရီပဲခူးမွန်ကရင်နဲ့ကယားပြည်နယ်တွေကမြို့နယ်40နီးပါးမှာစစ်အုပ်ချုပ်ရေးကြီးညာထားပြီးတော့တချို့မြို့နယ်တွေမှာညမထွက်ရအမိန့်တွေကိုလည်းထုတ်ပြန်ထားဆဲဖြစ်ပါတယ်အခုလိုအရေးပေါ်အခြေအနေနောက်ထပ်6လတပ်တန်းတိုးခဲ့တဲ့စစ်ကောင်စီဘက်ကကတိပေးထားသလိုရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေဟာနောက်ထပ်ပိုပြီးနှောင့်နှေးကြမ်းကြာနိုင်တယ်ဆိုပြီးတော့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်
မြန်မာစစ်တပ်ဟာဆီယနာတင်ထားတဲ့၃နှစ်တင်းတင်းပြည်လာတဲ့အချိန်နှစ်ပေါင်း60အတွင်းမှာအင်အားအချိနဲ့ဆုံးအခြေအနေကိုရင်ဆိုင်နေရပါတယ်လို့မြမအရေးလေလာသူတွေကသုံးသပ်လိုက်ပါတယ်။တချိန်ထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံနိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဆက်ပြီးတော့ဖိအားပေးတင်ပြီးတော့မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့သွေးထွက်တန်ရုံမှုတွေနဲ့အကြမ်းဖက်ပဋိပက္ခတွေကိုအဆုံးသတ်ရေးအပြေရှားတင်တဲ့အကြောင်းနိုင်ငံတကာပဋိပက္ခစောင့်ကြည့်လေလာရေးအဖွဲ့ ICG ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေး Richard Hose ကပြောဆိုလိုက်ပါတယ်
The military is on the back foot, losing bases, losing territory, losing towns.
The civilian population. ထိုင်းနိုင်ငံရဲ့ချူလာလန်ကောင်တက္ကသိုလ်လုံခြုံရေးနဲ့နိုင်ငံတကာလေးလာရေးဌာနပါမောက်ခတတိနန်ပွန်ဆူဒရက်ကလည်းမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ကစစ်ကောင်စီအတွက်ဘလို့မှအနိုင်ရနိုင်မဲ့စစ်ပွဲမဟုတ်ဘူးဆိုတာကိုသုံးသပ်ပါတယ်စစ်ကောင်စီဟာမြို့တွေကိုထိန်းထားနိုင်တဲ့အခြေအနေမရှိတော့တယ်လို့တပ်တွေကိုထပ်ပြီးတော့အင်အားဖြည့်ဆည်းနိုင်တဲ့အခြေအနေမရှိတော့ဘဲနဲ့စစ်တပ်ထဲကတပ်ဖွဲ့ဝင်တွေဟာတိုက်ခိုက်ခြင်းစိတ်တွေကြာဆင်းလာတာကိုလည်းထောက်ပြပါဗျ။ဒါပေမဲ့လည်းစစ်တပ်ကအာဏာကိုတော့လွန်လွယ်နဲ့ဆွတ်လွတ်ပြီးတော့အရှုံးပေးမှာမဟုတ်ဘူးလို့လေလာသုံးသပ်သူတွေကမြင်ပါတယ်။နိုင်ငံတကာပဋိပက္ခစောင့်ကြည့်လေလာရေးအဖွဲ့ ICG ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေး Richard Hose ကတော့စစ်တပ်ကိုထောက်ခံတဲ့သူတွေနဲ့အမျိုးသားရေးဝါဒီတွေကြားမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဝေဖန်ပြောဆိုတာတွေရှိလာတာကိုလည်းထောက်ပြပါဗျ။သူ့နေရာမှာအစားထိုးမဲ့တခြားစစ်ဗိုလ်ချုပ်တယောက်ယောက်ထွက်ပေါ်လာနိုင်ခြေကိုလည်းစောင့်ကြည့်ရလိမ့်မယ်လို့သုံးသပ်ထားပါတယ်ရှင်
မြန်မာစစ်ကောင်စီကကျင်းပဖို့ရွေးထားတဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေအတွက်စီကံတချို့ကိုလျှော့ပေါက်ပေးလိုက်ပါတယ်။ရွေးကောက်ပွဲဝင်မဲ့ပါတီတွေအတွက်သတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်နဲ့နိုင်ငံရေးပါတီတစ်ခုအတွက်လုပ်ငန်းတွေလုပ်ဖို့သတ်မှတ်ထားတဲ့အနည်းဆုံးမြို့နယ်အရေးအတွက်တွေကိုလျှော့ချပေးလိုက်တယ်လို့သတင်းထုတ်ပြန်ခဲ့တာပါ။နိုင်ငံရေးပါတီတွေမှာပါတီဝင်အရေးအတွက်အနည်းဆုံး3,000သတ်မှတ်ထားတာကို5,000မြို့နယ်အားလုံးရဲ့ထက်ဝက်မှာပါတီလုပ်ငန်းတွေရှိရမယ်လို့သတ်မှတ်ထားတာကိုလည်း3ပုံ2ပုံလျှော့ချလိုက်တာပါ။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့ရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုပြင်ဆင်ရတဲ့အကြောင်းရင်းကိုတော့ဖော်ပြထားခြင်းရှိသေးပါဘူး။စေုပ်ချုပ်ရေးကြီးညာထားတာနောက်ထပ်တက်တန်းတူကြီးညာချိန်မှာပဲအခုလိုရွေးကောက်ပွဲဆိုင်ရာစီမင်းတချို့ပေါ်ပြင်ဆင်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တဲ့စစ်တပ်ကတော့ဖယ်ရှားလိုက်တဲ့အရက်သားအစိုးရလက်ထက်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုပြီးဆွဆွဲထားတာပါ။နိုင်ငံတကာရွေးကောက်ပွဲအကဲခတ်တွေရဲ့လေ့လာသူတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိတယ်လို့ပြောဆိုထားတာလည်းဖြစ်ပါရဲ့ရှင်
။ဂါဇာကမ်းမြောင်ဒေသမှာယာယီအပြစ်ခတ်ရက်စဲဖို့နိုင်ငံတကာကထပ်ပြီးတော့တောင်းဆိုနေချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာတောင်ပိုင်းရောမြောက်ပိုင်းမှာပါဒီကနေ့လေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အစ္စရေးတပ်ဖွဲ့တွေတိုက်ခိုက်ခဲ့တဲ့ဂါဇာမြို့မှာတော့စစ်သွေးကြွ15ရောက်ကိုမြေပြင်စစ်ဆင်ရေးတွေအတွင်းမှာတုတ်တင်နိုင်ခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။ဂါဇာတောင်ပိုင်းကအဓိကမြို့ကြီးဖြစ်တဲ့ခန်ယူနစ်မှာလည်းလေကြောင်းတိုက်ခတ်မှုအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ကိုရစ်တွေ့သူတွေကပြောပါတယ်။ဟာမတ်စ်တို့ထိန်းချုပ်ထားတဲ့ဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကတော့အစ္စရေးရဲ့တံပြန်ထိုးစစ်အတွင်းမှာအရက်သားတွေနဲ့စစ်သွေးကြွတွေအပါအဝင်သေဆုံးသူ 26,900 အထိရှိနေပြီလို့ပြောပါတယ်။ဂါဇာဒေသမှာတိုက်ခတ်မှုတွေရပ်ဖို့ဟာမတ်စ်စစ်သွေးကြွတွေဖမ်းဆီးထားတဲ့တစားကန်တွေပြတ်လို့ရေးအပါအဝင်အပြစ်ခတ်ရစေးရေးအဆိုပြုချက်နဲ့ပတ်သက်လို့ဆွေးနွေးနိုင်မှုအီဂျစ်နိုင်ငံကာရိုမြို့တော်မှာဟာမတ်စ်ခေါင်းဆောင်အစ္စမေးဟာနီရီသွားလိုက်မယ်ဆိုပြီးတော့ခံမှန်းပြီးတော့အပြစ်ခတ်ရစေးရေးအဆိုပြုချက်ကိုသုံးသပ်နေကြောင်းဟာမတ်စ်ခေါင်းဆောင်ကမနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
UAE American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျဗုဒ္ဓညဗီဒီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ဟူသီပင်လယ်နီဒေသမှာအမေရိကန်စစ်သင်္ဘောတစ်စင်းကိုမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့ကြောင်းယေမန်နိုင်ငံကဟူသီတပုံတွေကဒီကနေ့ပဲပြောဆိုလိုက်ပြီးတော့အမေရိကန်နဲ့ဗြိတိန်နိုင်ငံကသင်္ဘောတွေကိုဆက်လက်တိုက်ခိုက်သွားမယ်လို့လည်းပြောပါတယ်။အီရန်ကအားပေးထောက်ခံထားတဲ့ဟူသီတပုံတွေရဲ့သင်္ဘောဖြတ် cruise မစ်ဆိုင်းဒုံးတစ်စင်းကိုအမေရိကန်စစ်သင်္ဘော USS Gravely ကပစ်ချခဲ့တယ်လို့အမေရိကန်စစ်တပ်အလေပိုင်းဒေသကုတ်ကဲရေးဌာနကပြောဆိုလိုက်ပြီးနိုင်ပိုင်းအကြံမှာပဲတပုံတွေရဲ့ကြေညာချက်ထွက်လာတာပါ။ဒီတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုမရှိကြောင်းလည်းအမေရိကန်စစ်တပ်ကပြောထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလလေကစပြီးတော့ပင်လယ်နီဒေသမှာဟူသီတပုံတွေရဲ့မစ်ဆိုင်းဒုံးတွေနဲ့အဝေးထိန်ဒရုန်း30ကျော်နဲ့တိုက်ခိုက်ခဲ့မှုတွေကြောင့်နိုင်ငံတကာကုံသွယ်ရေးမှာအရေးပါတဲ့လမ်းကြောင်းတွေမှာအဟန့်အတားတွေနဲ့ကြုံတွေ့နေရတာပါ။သင်္ဘောကုမ္ပဏီတော်တော်များများကလည်းပင်လယ်နီနဲ့မြေထဲပင်လယ်ဆက်သွယ်ရာလမ်းကြောင်းကိုမသုံးတော့ဘဲနဲ့ပို့ပြီးဝေးပြီးတော့ကုန်ကြစိတ်ပို့များတဲ့အာဖရိကဘက်လမ်းကြောင်းကိုပြောင်းပြီးသွားလာနေကြပါတယ်။အမေရိကန်နဲ့ဗြိတိန်ကတော့ယေမန်နိုင်ငံမှာအခြေစိုက်ထားတဲ့ဟူသီတပုံတွေရဲ့မစ်ဆိုင်းတွေနဲ့စစ်ဘက်ဆိုင်ရာနေရာတွေကိုတိုက်ခိုက်နေတယ်လို့တပုံတွေပစ်ခတ်ခဲ့တဲ့ဒရုန်းတွေမစ်ဆိုင်းဒုံးတွေကိုလည်းကြားဖြတ်ဟန်တာပြစ်ချနေကြတာပါရှင်
။ယူကရိန်းရဲ့နေရာတော်တော်များများကိုပြစ်မှတ်ထားတဲ့ရုရှားရဲ့ညဘက်တိုက်ခိုက်မှုတွေမှာတော့ဒရုန်းအစင်း20နဲ့ပဲ့ထိန်ဒုံးကြီး3စင်းပါဝင်တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ယူကရိန်းရဲ့လေကြောင်းရာကာကွယ်ရေးတပ်တွေကမိုက်ကိုလက်ဆာဘူရီဇီယာဒနီပရိုပက်ထရော့စ်နဲ့ကဖ်ကိဖ်ဒေသတွေမှာဒရုန်းများစုကိုကြားဖြတ်ပြီးတော့ဟန်တာဖြတ်စီးနိုင်ခဲ့တယ်လို့ပြောပါတယ်။လူ3ဦးထင်ရရပြီးတော့မိလာမှုဖြစ်ပွားခဲ့တဲ့ရုရှားဘက်ကယူကရိန်းရဲ့ Kharkiv ဒေသကိုတိုက်ခိုက်ခဲ့တဲ့ရုပ်သံဗီဒီယိုတွေနဲ့ဓာတ်ပုံတွေကိုယူကရိန်းကဒီကနေ့ပဲထုတ်ပြန်ပါတယ်။ယူကရိန်းအတွက်အမေရိကန်ဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အထောက်ပံ့အသစ်တွေပေးနိုင်မှုအမေရိကန်လွှတ်တော်မှမဲခွဲဆုံးဖြတ်တာနဲ့အမေရိကန်မက္ကဆီကိုနယ်စပ်မှာလူဝင်မှုကြီးကြပ်ရေးထိန်းချုပ်မှုတွေကိုတင်းကျပ်ဖို့ဆုံးဖြတ်ထားတာတွေလည်းဆက်နွယ်မှုရှိနေပါတယ်။ဒါပေမဲ့2024ခုနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲနဲ့အတူလူဝင်မှုကြီးကြပ်ရေးဥပဒေသစ်ရဲ့အသေးစိတ်အချက်အလက်တွေကိုမဖြေရှင်းရသေးသလိုယူကရိန်းကိုပေးမဲ့အကူအညီတွေကလည်းမရေမရဖြစ်နေပါရဲ့ရှင
်အာဖဂန်နစ္စတန်နိုင်ငံကိုနိုင်ငံတကာအတိုင်းအဝန်းကနေမဖယ်ထုတ်ထားသင့်ဘူးလို့တရုတ်နိုင်ငံဘက်ကပြောလိုက်ပါတယ်တရုတ်သမ္မတရှီကျင်းပင်ကတာလီဘန်တွေခန့်အပ်ထားတဲ့တန်တမန်ကိုအတိမတ်ပြုကြောင်းအင်ကာနီကအထောက်အထားတွေပေးအပ်ပြီးတဲ့နောက်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကအခုလိုပြောလိုက်တာပ
ါ中国对阿富汗的政策是一贯明确的作为阿富汗传统友好邻邦
Afghanistan နိုင်ငံပေါ်တရုတ်ရဲ့မူဝါဒကအမြဲတမ်းပြတ်သားပါတယ်။တရုတ်နဲ့အာဖဂန်နစ္စတန်ကြားမှာအစဉ်အလာအယချစ်ကြည်ရင်းနှီးတဲ့အိမ်နီးချင်းဆက်ဆံရေးရှိထားပြီးဖြစ်တာနဲ့အညီအာဖဂန်ပြည်သူတွေအားလုံးအပေါ်မှာတရုတ်ရဲ့ချစ်ကြည်ရင်းနှီးတဲ့နိုင်ငံခြားရေးမူဝါဒကိုအစဉ်အမြဲကျင့်သုံးခဲ့ပါတယ်။ဒါအပြင်တရုတ်နဲ့အာဖဂန်နစ္စတန်တို့ဟာနယ်ပယ်အသီးသီးမှာတန်တမန်ဆက်ဆံရေးကိုထိန်းသိမ်းထားပါတယ်။အာဖဂန်နစ္စတန်ကြားပြတ်အစိုးရထံကနေပြီးတော့တန်တမန်အသစ်ခန့်အပ်မှုကိုတရုတ်ဘက်ကလက်ခံတယ်ဆိုတာဟာပုံမှန်တန်တမန်ရေးအစီအစဉ်တစ်ခုပါ။တရုတ်နိုင်ငံအနေနဲ့အာဖဂန်နစ္စတန်ပြန်လည်တိဆောက်ရေးအနေနဲ့ဖွံ့ဖြိုးတိုးတက်ရေးအကြမ်းဖက်မှုတွေကိုတိုက်ထုတ်ဖို့နဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့တာယာဝါပြောရေးကိုတိဆောက်ဖို့အတွက်နိုင်ငံတကာအနေနဲ့အပြုသဘောဆောင်တဲ့ကူညီပံ့ပိုးမှုတွေကိုလှုပ်ဆောင်ပေးဖို့တိုက်တွန်းလိုပါတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဝမ်ဝမ်ဘင်းကပြောသွားတာပါ။တချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံအနေနဲ့နိုင်ငံတကာအတိုင်ဝန်းရဲ့မျှော်မှန်းချက်တွေကိုပုံမတုံ့ပြန်နိုင်ပြီးပွင့်လင်းတဲ့အားလုံးပါဝင်တဲ့နိုင်ငံရေးပုံစံကိုတိဆောက်ပြီးတည်ငြိမ်တဲ့နိုင်ငံခြားရေးမူဝါဒကိုအကောင့်ထည့်ဖို့နိုင်မှုကိုလည်းမျှော်လင့်တယ်လို့သူကပြောထားပါသေးတယ်ရှင်။
ပါကစ္စတန်ဝန်ကြီးချုပ်ခေါင်အမရခန်ရဲ့ဇနီးတို့ကိုအဂတိလိုက်စားမှုဆွဲချက်နဲ့ဒီကနေ့မှာထောင်နဲ့ဆက်လေးနှစ်စီအပြစ်ဒဏ်ချလိုက်ပါတယ်။သူဝန်ကြီးချုပ်ဖြစ်တဲ့တာဝန်ယူတဲ့အချိန်မှာဇနီးဖြစ်သူဘက်ရှားဘီဘီနဲ့ခမ်းတို့ဟာလက်ဝတ်ရတနာတွေ၊နှာရီတွေအပါအဝင်နိုင်ငံတော်ပိုင်းလက်ဆောင်တွေကိုလက်ခံရယူပြီးတော့နောက်ပိုင်းမှာရောင်းစားခဲ့တယ်ဆိုတော့ဆွတ်ဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးစီရင်ချက်အရဆိုရင်သူ့ကိုနိုင်ငံရေးကနေတာဝန်ယူခွင့်10နှစ်တားမြစ်ခံရမှာဖြစ်တယ်လို့ဝန်ကြီးချုပ်ဟောင်းရဲ့နိုင်ငံရေးပါတီဖြစ်တဲ့ PDI ပါတီပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်ဝန်ကြီးချုပ်ဟောင်းနဲ့အတူယင်းနီသူမဟာမိတ်ရှားမမော့ဒ်ဂရက်စ်ကိုလည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်နဲ့10နှစ်စီတရားရုံးကစီရင်ချက်ချပြီးနောက်တစ်ရက်မှာပဲအခုလိုမျိုးထောင်နဲ့ချမှတ်ခဲ့တာဖြစ်ပါရယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့စစ်ကောင်စီကအရေးပေါ်အုပ်ချုပ်ရေးတပ်တန်းတိုးတဲ့ပေါ်မှာသုံးသက်ချက်အမြင်တွေကိုစူးစီးတင်ပြပေးကြပါမယ်။စစ်အုပ်ချုပ်ရေးအရေးပေါ်ကာလကိုနောက်ထပ်6လတပ်တန်းတိုးလိုက်တာကတော့စစ်ကောင်စီအနေနဲ့အပြောင်းလဲတွေနဲ့တည်ငြိမ်အောင်မလုပ်နိုင်ဘူးဆိုတာကိုပြသတာလို့သုံးသပ်မှုတွေရှိနေပါတယ်။မြန်မာစစ်ကောင်စီကဒီကနေ့မှပဲကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူပြီးတော့အရေးပေါ်အုပ်ချုပ်ရေးကို5ချိန်မြောက်အဖြစ်နဲ့ထပ်ပြီးတော့တပ်တန်းတိုးလိုက်တာဖြစ်ပါတယ်။စစ်ကောင်စီဟာတည်ငြိမ်တဲ့အုပ်ချုပ်ရေးကိုမဖော်ဆောင်နိုင်ပေမဲ့ခုခံတော်လှန်ရေးအင်အားစုတွေဘက်ကတော့အောင်မြင်မှုတွေဇက်တိုက်ရနေပါတယ်လို့ဥဆောင်သူတွေကပြောပါတယ်။ကိုဝင်းမင်းမေးမြန်းတင်ပြပေးထားပါတယ်။
ဟုတ်ကဲ့မနစ်ကဇူလိုင်လကိုမှနောက်ဆုံးတက်တန်းထပ်တိုးခဲ့ပြီးအခုထပ်တက်တန်းတိုးမှုကိုမြမတန်ကဒီညက်နေ့အခုလိုကြေညာခဲ့ပါတယ်
။ယာယီသမရဦးမြင့်ဆွေကလက်ရှိနိုင်ငံတော်မှာဖြစ်ပေါ်နေတဲ့ခြေနေများအရအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းစဉ်များဆက်လက်ဆောင်ရွက်ရန်နဲ့တာမန်မဟုတ်သည့်အခြေအနေဖြစ်တဲ့အတွက်တာဝန်ထမ်းဆောင်မှုကိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်များအားလုံး၏သဘောတူဆွေးနွေးဆုံးဖြတ်ချက်များအရနိုင်ငံတော်ဝန်လုံးအရေးပေါ်အခြေအနေကြေညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်တက်မှတ်ကြောင်းကိုအမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီတို့အတိပေးကြေညာအပအကြောင်းဖြင့်ပြောကြားပြီးပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီစီဝေးတက်မြင့်ဆောင်2024ကိုရုပ်သိမ်းလိုက်တယ်လို့သိရှိရပါတယ်ခင်ဗျာ
တခြားအပြောင်းလဲတွေမတွေ့ရသေးတဲ့ဒီတက်တန်းတိုးမှုအပေါ် KNDF KNDA အမျိုးသားများကာကွယ်ရေးတပ်ဥက္ကဋ္ဌခွန်ပီထူးကအခုလိုထောက်ပြပါတယ
်ဒါကဘာကိုပြရလဲဆိုတော့မင်းအွန်လိုင်းဦးဆောင်တဲ့ဒီစစ်ကောင်စီတစ်ခုလုံးဒီနိုင်ငံရဲ့အပြောင်းလဲကိုမလွတ်နိုင်ဘူးနိုင်ငံကိုတည်ငြိမ်အောင်မလွတ်နိုင်ဘူးနိုင်ငံကိုပေါ့နော်နိုင်ငံတကာတွေနဲ့ဆက်ဆံတဲ့နေရာမှာပေါ့နော်ဒီထက်ပိုကောင်းတဲ့ legitimacy မပြနိုင်ဘူးဆိုတာကိုပေါ်ပြတဲ့အနေနဲ့ပေါ့နော်ဒီရလကိုပဲပြနိုင်တာဖြစ်ပါတယ်
။ဒါမှအခြေအနေမဟုတ်တဲ့အရင်အကြောင်းပြချင်တယ်ပဲအခုဆက်သက်တန်းတိုးတာပေါ်လဲမြမနိုင်ငံလေးလာသုံးသက်သူဒေါက်တာဆိုင်းကြည်စင်ဆိုကအခုလိုသုံးသက်ပြပါတယ
်။အရင်တိုးခဲ့တဲ့ပုံစံအတိုင်းဒီကောင်းစင်ပဲပေါ့နော်အတမှန်အခြေအနေမဟုတ်ဘူးဆိုတဲ့အကြောင်းပြချင်တယ်ဒီငွေအိမ်ချက်မှုမရှိဘူးဆိုတဲ့အကြောင်းပြချင်တယ်လုံခြုံရေးတိုးရတယ်ဆိုတဲ့အကြောင်းပြချင်တယ်နောက်ထပ်6လတက်တန်းတိုးလိုက်တာတွေ့ရတယ်ပေါ့စာအဲ့ဟာကဘာလို့ဆိုလို့လဲဆိုတော့အခုဒီလိုမျိုးဖြစ်နေတဲ့အချိန်မှာပို့ပြီးတော့အခြေအနေတွေစည်ရေးအခြေအနေနိုင်ငံရေးအခြေအနေတွေပို့ပြီးတော့ရှုပ်ထွေးလာတယ်စည်ရေးအရာလည်းတို့ဘက်ကအထိနာနေတဲ့အချိန်မှာတကယ်ပြောင်းပြီးတော့အစီအစဉ်တကျပြောင်းလဲပြီးတော့စဉ်းစားပြီးတော့အခြေအနေကိုပြောင်းအောင်လုပ်မယ်စီမံချက်တင်ကိုအစီအစဉ်မျိုးတို့စဉ်းစားရတာရှိမနေသေးဘူး။အဲတို့စီမှာအဲ့လိုမျိုးပြောင်းလဲဖို့ဒီလေထိုးကြီးရိုးရိုးအတိုင်းပဲတို့ဆက်သွားပြီးတော့တို့ဒီအာနာဆက်ယူထားဖို့တက်တန်းကိုဒီအကြောင်းပြချက်အဟောင်းနေနေပဲအသက်ဆက်နေရတယ်ဆိုတဲ့အတိတ်ပဲမျိုးမြင်မယ်ဆိုမြင်လို့ရပါတယ်ခင်ဗျ
။ဒါအပြင်ခုခံတော်လှန်ရေးလှုပ်ရှားမှုဘက်ကအောင်မြင်မှုတွေရလာနေတာကိုလည်း KNDF ဥက္ကဋ္ဌခွန်ဘီ2ကအခုလိုရှင်းပြပါတယ်
။မင်းအွန်လိုင်းရဲ့မတရားအာဏာယူမှုတွေကိုလက်သက်မခံတဲ့အနေနဲ့နှီးပေါင်းစုံနဲ့ဆန္ဒပြကြတယ်နှီးပေါင်းစုံနဲ့လက်နက်ကန်တော်လှန်ကြတယ်အခုခံတော်လှန်တဲ့အောင်မြင်မှုတွေကဒီနေ့ချိန်မှာဆိုရင်ဒါအောင်မြင်မှုတွေရလာနေတယ် နေမြတဲ့မှုတွေတော့ဒီတချို့တော့အုတ်ချုပ်ရေးတွေပေါ့နော်ဒါအင်းနဲ့အားနဲ့ပေါ်လာတယ်လို့နိုင်ငံတကာတိုင်ဝိုင်းမှာလဲပေါ့နော်ဗမာပြည်သူတွေရဲ့လူလားချက်ကိုလက်ခံလာတဲ့နိုင်ငံတွေဗမာလူထုတွေရဲ့လူလားချက်ကိုပေါ့နော်လေးစားရမယ်ဆိုတဲ့နိုင်ငံတွေကပေါ့နော်ပုံများလာတဲ့ပုံမှာကျွန်တော်လူထုတွေရဲ့အောင်မြင်မှုတွေရတဲ့အခြေမျိုးမှာမင်းအွန်လိုင်းဖဲကတော့အတုံရင်းဟာတုံရင်းပဲဒီလိုတက်တန်းတိုးရင်းတိုးရင်းနဲ့ပေါ့နော်မချာခင်မှာချုပ်ငင်းရမယ်အနာရှင်အစိုးရတရားဖြစ်လိမ့်မယ်ပေါ့နော
်အခုလိုအချိန်တွေမှာရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်မှာလဲခွန်ဘီသူကအခုလိုသုံးသပ်ပြပါတယ
်လူထုတွေပေးတဲ့ legitimacy လူထုတွေပေးတဲ့အချုပ်ချာအနာရီတာလေးဒီမြဲမှာဖြစ်တဲ့အတွက်ပေါ့နော်ဒီလိုတက်တန်းတိုးရုံနဲ့အချုပ်ချာအနာကိုချုပ်ကင်နိုင်မယ်ဆိုတာကတော့အင်မတန်မှစိတ်ကူးရင်ဆံပြီးမှဒီ27ရာစုတွေမှာပေါ့နော်ဒီလိုအာနာရှင်တွေကသက်ရှင်ချုပ်ကင်နိုင်စွမ်းရှိမဲ့ခုနေတွေမဟုတ်တော့ဘူးဒီနေ့မော်ဒယ်ဒီနေ့အင်တာနက်ခေတ်ဒီနေ့ပေါ့နော်မြန်ဆန်တဲ့သတင်းချက်လက်တွေခေတ်မှာဒီအရာတွေကလူထုတွေလက်သက်ခံလို့မရတော့တလို့ဒီနေ့နိုင်ငံသားတွေအားလုံးရဲ့တိုးတက်တဲ့အမြင်တွေနဲ့ပေါ့နော်ဒီလိုစနစ်ဆိုးတွေဒီလိုတွေးခွဲမှုတွေဒီလိုအစွန်းရောက်တွေးခေါ်တွေကိုပေါ့နော်လူထုတွေကြောက်ထက်ဝင်ပြီးမှပေါ့နော်ချုပ်ကင်နိုင်မယ်ဆိုတဲ့အတွေးခေါ်တွေအားလုံးဒီမာယုံနေတယ်မအောင်မြင်တော့ဘူးဒီ2024မှာမြန်အောင်လာရဲ့တက်တန်တိုးမှုနောက်ဆုံးတစ်ကြိမ်ဖြစ်ပါလိမ့်မယ်
တကယ်တော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြန်အောင်လာအနေနဲ့2023ခုနှစ်ဩဂတ်လမှာရွေးကောက်ပွဲကျင်းပပေးဖို့အရင်ကတိပေးခဲ့ပေမဲ့အခုတော့ရွေးကောက်ပွဲမတိုင်ခင်သကောင်စင်းကောက်ဖို့လိုလာတယ်လို့ပြောနေတယ်လို့သုံးသက်သူတွေကလည်းထောက်ပြနေကြပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီအရေးပေါ်အုပ်ချုပ်ရေးတက်တန်းတိုးလိုက်တဲ့အပေါ်မှာကိုဝင်းမင်းကအမြင်သုံးသက်ချက်တွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းကမြို့နယ်6ခုလောက်မှာတော့စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေကဆက်ပြီးပြင်းထန်နေဆဲဖြစ်တယ်လို့ကြောက်တော်နဲ့မင်းပြမြို့နယ်ကစစ်ကောင်စီရဲ့တပ်ရင်းတချို့ကိုဒီရက်ပိုင်းအတွင်းမှာသိမ်းပတ်ထားနိုင်ပါတယ်လို့အေးအေးတပ်တော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ဒေသမှာတော့တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေကြားမှာအခြေအနေတွေကိုမသိရဘဲနဲ့စိုးရိမ်ထိတ်လန့်ပြီးတော့နေကြရပါတယ်။သတင်းအပြည့်အစုံရန်ကုန်ကပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြရသေးတောင်နဲ့ဘူးတိတောင်မြို့နယ်တွေမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားဒီကနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။အေးအေးရခိုင်တပ်တော်အနေနဲ့တိမ့်ပိုက်ဖို့ကြံရှိနေသေးတဲ့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေတာဖြစ်ပြီးဇန်နဝါရီ30ရက်နေ့ကဆိုရင်လဲစကဆကိုလက်အောက်ခံကြောက်တော့အခြေဆိုင်ခမာယ304တရင်တစ်ခုလုံးကိုတိမ့်ပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မင်းပြမျိုးနယ်မှာကျန်ရှိနေသေးတဲ့စစ်ကောင်စီတက်စကန်တွေတဲကတခုဖြစ်တဲ့စကဆကိုလက်အောက်ခံခမာယ383ညတရင်ကိုဒီရက်ပိုင်းအတွင်းတိမ့်ပိုက်နိုင်ခဲ့တယ်လို့ AA ရခိုင်တပ်တော်ရဲ့ဇန်နဝါရီ30ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာလဲအဲ့ဒီမျိုးနယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်မျိုးတွင်းနေအိမ်တွေမီးလောင်ရှိနေတယ်လို့မြောက်ဦးဒေသခံစစ်ဘေးဒုက္ခသည်တူကပြောပါတယ
်။ဟုတ်ပါပါ။ဒီကတော့ဒီရက်ပိုင်းမှာဆိုလို့ရှိရင်ဒီမြောက်ဦးဖက်တော့ဒီကတော့မင်းပြဖက်တော့မှာပေါ့နော်။စိုက်ကွေးအရင်ပြင်းထန်နေဆိုသိရတယ်။ဒီမှာတက်တက်ကြီးရင်ဒီနဲ့ဆိုရင်မိသားစိတ်ခတ်မှုတွေရှိတယ်လို့သိရပါတယ်။ဒီလိုရှိရင်မျိုးတွင်းမှာဆိုရင်မင်းနောက်တာတော့ဘယ်လိုမျိုးနေတာရှိရဆိုပြီးတော့ဒီမှာတော့တဆင့်ချင်ပြရတာ
လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေတာပါအထူးသဖြင့်တိုက်ပွဲအကြီးအကျယ်ဖြစ်နေတဲ့ကြောက်တော်မြောက်ဦးမင်းပြားနဲ့ရသေးတော်မြို့နယ်တွေမှာဆက်သွယ်ရေးလိုင်းတွေအားလုံးပြတ်တောက်နေပါတယ်အခုလိုဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတာကြောင့်အဲ့ဒီဒေသမှာရှိတဲ့ဒေသခံတွေနဲ့လည်းအဆက်အသွယ်ပြတ်တောက်နေတယ်လို့ကြံခဲ့တဲ့မိသားစုဝင်တွေနဲ့ဒေသခံတွေအတွက်ပို့ပြီးတော့စိုးရိမ်ရတယ်လို့မြောက်ဦးမြို့နယ်ကနေထွက်ပြေးတိမ်းရှောင်လာတဲ့စစ်ဘေးဒုက္ခသည်တူကပြောပါတယ်ဒီ
လအစပိုင်းလောက်ကတည်းကနေပေါ့နော်မင်းလေးပါပါဖုန်းလိုက်အဆင်မပြေတာပဲဖြစ်တယ်ဒီတိုးပြမှာဆိုလို့ရှိရင်တော့လုံးဝပြတ်တောက်သွားတဲ့အနေထားပေါ့ဒီအခုဆိုလို့ရှိရင်ဒီမိုက်ပေးတစ်ခုလောက်ပေးရတယ်ကျွန်တော်တို့ကတခြားတစ်ဖက်မှာဖြစ်နေလို့ပေါ့နော်ဒါပေမဲ့ဒီမင်းပြားတို့မအူတို့ဆိုလို့ရှိရင်ဒီဖုန်းလိုက်ကတစ်ခုမှမရတဲ့အနေထားမှာရှိပါတယ်ကျွန်တော်တို့မှာဆိုရင်လည်းဒီရွာမှာကျန်ခဲ့တဲ့မိသားစုဝင်တွေနဲ့ကျွန်တော်တို့နဲ့ဆိုရင်အဆက်အသွယ်လုံးဝမရဘူးဒီရေပေါင်း20ကျော်တော့ရှိနေပါဘူးတခြားသူတွေမှလည်းအဲ့လိုပါပဲသူတို့ပါချင်းနေလေကိုယ်ပါချင်းနေလေဆိုတာလည်းဘာမှမသိရတော့ဘုံတို့ဆုံးပါလေအတိကတော့ဒီအဲ့မှာလက်လက်ကြည့်တဲ့ဘာတွေကြာပြီးတော့အသက်သေဆုံးသွားပြီလားမိသားစုဝင်တရားရဆုံးသွားပြီလားအဲ့အဲ့ဒီအခြေအနေကမသိရဘူးပေါ့အရင်ဆိုရင်ပါရဲ့ဟုတ်ကဲ့
ဒါအပြင်ရံပြဲဘူးတိတောင်နဲ့မောင်တော်မျိုးနယ်တွေမှာလည်းစစ်ကောင်စီနဲ့အေအေတက်ကြားတိုက်ပွဲတွေဖြစ်ပွားနေတာပါရံပြဲမျိုးနယ်မှာဆိုရင်စစ်ကောင်စီတက်ကစစ်အင်အားတိုးချက်ပြီးတော့လက်ကျန်တပ်ဖွဲ့တွေနဲ့ပူးပေါင်းနေတာကြောင့်နှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေတန်းကပြောပါတယ
်အဲ့မှာနေတိုင်းလူလူပေါ့လေနဲ့လာပြီးတော့ဘုံကျဲတာတို့လက်နေကြီးနဲ့ပြစ်တာတို့ပြီးတော့မြို့ထဲမှာအမိကတိုက်ပွဲဖြစ်နေတယ်ဆိုတဲ့တရင်တွေပေါ့နော် အဲ့ဒါလည်းကြားတယ်ပေါ့သူတို့စစ်ကောင်စီတပ်ဖွဲ့တွေကတင်တောင်းမှာအရှိပြုပြီးတော့ခုခံနေတယ်အဲ့လိုကြားတယ်အဲ့တော့မနေ့ကဒီ three brother ကထုတ်တာကတော့သူတို့ဟိုဒီစစ်ကောင်စီတပ်ဖွဲ့120လောက်အရင်အဖွဲ့နဲ့ပူးပေါင်းသွားတယ်အဲ့တော့တိုက်ပွဲတွေပြင်းထန်လာနိုင်တယ်ဆိုတော့သူပြောဆိုမှုတွေတော့ရှိတာပေါ့
ရန်ပြဲမြို့ပေါ်မှာဒီအပိုင်းအတွင်းနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေထက်စစ်ကောင်စီကလေကြောင်းလက်နက်ကြီးတွေနဲ့တမျိုးလုံးပြက်စီအောင်ပစ်ခတ်နေတယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ရေးရအသာစီးရနေတဲ့ AA ရခိုင်တပ်တော်အနေနဲ့ကြောက်တော်မြောက်ဦးနဲ့မင်းပြမြို့နယ်ကစခန်းတွေအားလုံးကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်တိုက်ခိုက်နေပြီးရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတက်စကန်အားလုံးကိုသိမ်းပိုက်မယ်လို့လည်းဇန်နဝါရီ30ရက်ကထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုစံကြပါရှင်ဆေယနာတင်ထားတဲ့၃နှစ်တာကာလအတွင်းမှာစစ်ကောင်စီတပ်တွေကစစ်ရာဇဝတ်မှုတွေအပြင်လူခွေချိုးဖောက်မှုတွေကိုပါကျူးလွန်နေပါတယ်လို့လူခွေရေးလေလာစောင့်ကြည့်သူတွေကထောက်ပြလိုက်ပါတယ်အထူးသဖြင့်2023ခုနှစ်အတွင်းမှာဆိုရင်ရှမ်းကရင်နီခေါ်ကယားစကိုင်းတိုင်းမကွေးတိုင်းစတဲ့စစ်ရေးပြင်းထန်တဲ့ဒေသတွေမှာလူခွေချိုးဖောက်မှုတွေကိုတိတိတသားကျူးလွန်ခဲ့ပါတယ်လို့ကိုယ်တိုင်ကြုံခဲ့ရတဲ့ကယားကရှင်တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်ရဲ့လူခွေချိုးဖောက်မှုတွေအကြောင်းအလိမ်မှာပြောပြပေးပါမယ်
စီရေပြစ်ထန်တဲ့ဒေသတွေမှာအရက်သားတွေကိုအပြည့်မရှိပဲဖမ်းဆီးတာစစ်တပ်စစ်စီရေးကိမ်းပါပဲရက်ပဲဖျက်ချော်ပြီးလို့ပြစ်ဒဏ်ခံရတာပတ်ပုတ်တဲ့နေပြည်တော်ရဲ့တွာလာခွေပိတ်ပင်ခံရတာနဲ့ပြည်သူတွေရှိရာကျေးရွာတွေကိုစစ်ကောင်စီတပ်တွေဟာလက်နက်ကြီးနဲ့ရောလေးကြောင်းကနေပါဂျက်တိုက်လေယာဉ်တွေနဲ့ပြစ်မှတ်ထားတိုက်ခတ်နေတာဖြစ်တယ်လို့စောင့်ကြည့်သူတွေကထောက်ပြထားတာပါအထူးသဖြင့်2023ခုနှစ်အတွင်းအစိုးရသောလူခွေရေးချိုးဖောက်မှုတွေကျူးလွန်ခံရတယ်လို့ကိုရိုင်းကြုံတွေ့ရတဲ့သူတွေနဲ့မြေပြပါစည်ရေးပြုစုနေတဲ့အရက်ဖတ်အဖွဲ့အစည်းတွေက VOA ကိုပြောပါတယ်အထူးသဖြင့်ရှမ်းမြောက်ဒေသကတစ်တုံညာနှစ်ခေါ်စစ်စည်ရေးတိုက်ပွဲပြင်းထန်လာပြီးတဲ့နောက်လာရှိုးကြောင်ပဲဘက်မှာလူငယ်အယောက်20ထပ်မင်းဖမ်းဆီးခံရတယ်လို့စေကလန်းကျော်ပြစ်ဒဏ်ခံခဲ့ရတာလို့တပ်အားအမျိုးသမီးအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
တိုက်ပွဲအစင်မဟုတ်ဘဲနဲ့ဥတီတိုက်ခိုက်ခံရတဲ့ဟာတွေအပြင်ဖမ်းဆီးမှုတွေလည်းများတယ်စစ်ဆေးမှုတွေလည်းများတယ်ဒီတွာလာခီးတွာလာတဲ့အချိန်မှာဆိုရင်လည်းဒီလူငယ်ပိုင်းတွေပုံပြမစစ်ဆေးခံရတာမှတ်ပုံတင်မတူတာမျိုးတွေဆိုရင်လည်းတွာလာခွင့်မပေးတာမျိုးတွေဖမ်းဆီးမှုတွေလုပ်တာမျိုးတွေအလိုလိုလုပ်တဲ့အပိုင်းတွေတော့အများကြီးရှိရပါတော့ဒီနှစ်ကုန်ပိုင်းမှာဆိုရင်ပုံပြမပြစ်တက်မှုတွေလည်းများပါတော့
တည်တုံညာလှစ်ခေါ်စစ်ဆေးရေးအတွင်းအရသာတည်ဆုံးသူလျှကြောနဲ့ထိခိုက်ဒဏ်ရာရရှိသူ400ကျော်လောက်ရှိတယ်လို့တပ်အအမျိုးသမီးအဖွဲ့ကလက်လန်းပြီးတဲ့လောက်ပြုစုထားတဲ့စည်ရေးတွေပါဖော်ပြထားပါတယ်။ဖုန်းလိုင်းအင်တာနက်လိုင်းဖြတ်တောက်အဆက်အသွယ်မရတဲ့နေရာတွေလည်းရှိတာမို့တည်ဆောက်သူအရေးအတွက်ဟာဒီထက်မကများပြားနိုင်လေလို့တပ်အအမျိုးသမီးအဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်
။ပိုက်ပွဲဖြစ်တဲ့ချိန်မှာလေရင်သုံးပြုပြီးမှလူထုတွေရှိတဲ့နေရာကိုအတိတိုက်ခိုက်တာတွေကြောင့်တည်ဆောက်ဒဏ်ရာရလာတယ်ရှိတယ်လို့တချို့နေရာမှာကြာတော့လက်နက်ရန်ပန်းဒီမှာဒီခက်တာမျိုးတွေကြောင့်ထိခိုက်တာပဲစေဆုံးတာပဲအများဆုံးဖြစ်နေရပါတော့တချို့နေရာမှာဆိုရင်တော့ไซเบอร์ဖြစ်တာတော့မဟုတ်ဘူးဒါပေမဲ့ဒီလေရန်တုံးပြူပြင်းမှာတစ်ဖက်တက်လာဖြစ်တာတွေလက်နေကြီးလန့်ထူတာမျိုးတွေကြောင့်စေဆုံးတဲ့အရာတွေလည်းအများကြီးတော့ရှိပါတယ်
အလားတူကရကီရည်ပြည်နယ်မှာလည်းအစိုးရဆုံးလူခွေရေးချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေစစ်ကောင်စီကတောက်လျှောက်ကျူးလွန်နေပြီးတော့အသက်ရှင်ရပ်တည်ပိုက်ခွင့်တွေတောင်ချိတ်ချောက်ခံရတယ်လို့ကရည်ပြည်အမျိုးသားပြကာကွယ်ရေးတပ် KNDF ဗဟိုပြည်သားရေးတာဝန်ရှိသူတာအေဆိုးက VOA ကိုအခုလိုပြောပါတယ်
တော်နေတာကာလအတွင်းမှာတော့စစ်ကောင်စီတပ်ဖွဲ့ကဂရင်းနီပြည်မှာပေါ့နော်အစိုးရဆုံးဆေးရဆုံးမှုတွေကျူးလွန်ခဲ့တယ်သူတစ်ဖြစ်ပရိုဆိုမြို့နယ်ပေါ့2021ခုနှစ်ဒီဇင်ဘာလခရစ်စမတ်အကြိုနေ့မှာအစုလိုက်ပြုံလိုက်အမိရှို့တပ်ဖြတ်မှုဖြစ်တယ်အဲမှာလူ30ကျော်တာတေဆုံးခဲ့ရတယ်ပေါ့နော်ကလေးသူငယ်အမျိုးသမီးတွေအပါအဝင်ဒီတောက်လျှောက်မှာလည်းကျွန်တော်တို့မျိုးပြည်သူတွေဒါဆစ်ဆောင်နေရတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူတွေရဲ့ခြေခံရပိုင်ခွင့်တွေဖြစ်တဲ့ဒါအသက်ရှင်ရတည်ပိုင်ခွင့်တွေဟိုချိန်ချောက်ခံရတဲ့ဟာမျိုးဖြစ်လာတယ်လေကြောင်းတိုက်ခတ်မှုတွေကိုခံနေရတယ်စခန်းနဲ့လည်းဒီကြောင်တိုက်ခိုက်မှုတွေပြမထားချင်ခံရတယ်လို့လက်လက်ကြီးနဲ့လည်းတိုက်ခိုက်တာတွေခံရတယ်ပေါ့နော်
။ကြားပြည်တဲ့ဒေတာအခေါ်ကရီတီပြည်ပါလဲအယက်သားပြည်သူအစုလိုက်တက်ခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ပြောပါရယ်2021ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာဖရူဆိုမြို့နယ်မိုးဆိုရွာစီစစ်ဘေးရှောင်လာတဲ့အယက်သားပြည်သူ35ဦးကိုတဆူရဲတပ်ပြတ်ခဲ့ပြီးတော့ရုပ်အလောင်းတွေကိုပြီးရှုခဲ့တာပါအဲ့ဒီဖြစ်စဉ်အတွင်းတည်ဆုံးသူတွေမှာ Save the Children ကဝန်ထမ်း2ဦးလည်းပါဝင်ပါရယ်အယက်သားတွေကိုဖမ်းဆီးတပ်ဖြတ်တာနေအိမ်ပြီးရှုတာဘာသာရေးအဆောက်အဦဖျက်ဆီးတာရိတ်ခါပို့ဆောင်ရေးလမ်းကြောင်းဖျက်ထောက်တာ လည်းရှိခဲ့တာပါလက်ရှိညောင်ရွှေမြို့နယ်မှာခိုးလုံနေတဲ့ဒီဘောဆိုမြို့နယ်ငွေတောင်ရွာကစစ်ရှောက်အမျိုးသမီးတူဦးကတော့သုံးထတာကာလအတွင်းတလျာပြီးတလျာထက်ခါတလဲလဲပြောင်းရွှေ့နေထိုင်ရတဲ့အကြောင်းအခုလို့ပြောပါတယ်င
ွေတောင်ဆက်ရှိခဲ့တာကျွန်တော်အမေတို့ရွာဖက်ဆိုရှောင်းပြီးပေါ့နော်နောက်ဒီနေ့လည်းမရှိတော့လေမင်းတို့ကနော်အမေတို့ရွာမှာကျွန်တော်လည်းစိုက်ပြီးရှိတဲ့ဆက်ကတော့မှအေးအလုံးကြီးတွေလည်းကြားတယ်လူဆိုဆောင်မှလည်းကြားတယ်အိမ်မကြီးလည်းကြားတာကျွန်တော်မျိုးလို့မရတော့အမေဖြစ်သွားကျွန်တော်ကဘာမှမရှိတော့ဘူးအေးလည်းမင်းအောင်သွားပြန်စတိုင်းလားအမေတို့ကဆက်ကတော့ပြန်နေတဲ့ဖြစ်စီတွေကဘာတစ်ခုမှမပါသွားရောဘာဖြစ်စီမှမရှိတော့ခုကပါတယ်ဟိုစားအေးရခင်းအဲ့လောက်ပဲပေါ့အဲ့လောက်ပဲဆက်တော့တာပေါ့
တိုက်ပွဲတွေကြာဖိလိမ့်မှုမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတာကြောင့်အဖက်ဖက်ပါအကြောက်တရားနဲ့အသက်ရှင်နေထိုင်လေရတယ်လို့2023ခုနှစ်လက်လယ်ပိုင်းလောက်ကစစ်ဘေးရှောင်တိတ်ခဲ့ရတဲ့ဖားဆောင်မျိုးနဲ့ကြောက်ပန်းညိုရွာခန့်အမျိုးသမီးတူကအခုလိုပြောပါတယ
်ပြန်လို့ရပြီပြန်နေကြတော့ဆိုရင်တော့မှဒီသူရဲ့အဲ့လောက်ကြီးစိတ်နှက်နှက်ပြင်ရပါမလားဘာလို့လို့ဆိုရွာလို့ရွာဆိုရင်မိုင်းနေဆောင်ထားနေလည်းမဟုတ်ဘူးကိုဖက်ဆောင်လိုက်တစ်ဖက်ဆောင်လိုက်ဒီနေရာဖက်ကနေပြီးတော့ရှင်းလေးရင်းလို့ပြင်တော့မှစိတ်နှက်ဖက်ရှင်းလေးရင်းဝင်လို့ပြင်ဒီလေသူတို့ထိုင်တဲ့နေရာသူတို့မမိပါမလားဘာလို့မျိုးအခုဆိုရင်အိမ်လေးခြံလေးဖြီးတော့ကျမတို့ရွာဆိုရင်အကုန်ပြီးချုပ်ခံရတော့ဇိမ်မမကြံကြော်ရဆိုရင်လေရင်ဘုံလာကျဲတာခေါက်တော့ခေါက်ပြန်ရွာဆိုရဆံရှိတော့ဘူးအမိဖြစ်သွားလေ
စေယုံစေကဖုန်ကြီးကြောင့်စာတေကြောင့်ခရိယာဘာသာရေးအဆောက်အဦးနဲ့စစ်ရှောင်စခန်းတွေကိုပြစ်ပတ်ထားတိုက်ခိုက်တာကြောင့်ကရီနီပြည်နယ်မှာမြို့ပြတ်တပွဲဖြစ်သွားပြီလို့ကရီနီလူခွေရဲ့တီထောင်သူကိုပညာက VOA ကိုပကြသေးကပြောဆိုထားပါတယ်။ဆရာလာတိတ်သုံးလည်ပြီးကာလာအတွင်းအရက်သားတွေပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုမျိုးစုံကြောင့်ကရီနီလူခွေရဲ့အဖွဲ့ကလက်လန်းပြီးတလောက်ပြုစုထားတဲ့စည်ရင်အရာအရက်သား920တေဆုံးပြီးတော့နေအိမ်ပေါင်း1500ကျော်ဖျက်ဆီးခံခဲ့ရတယ်လို့လည်းဆိုပါတယ်။ချင်းလူမျိုးတွေအပေါ်မှာလဲစစ်ကောင်စီရဲ့ဖိလိမ့်မှုမျိုးစုံကြောင့်အာနာသိကာလတနင်္လာ၈လအတွင်းသေဆုံးသူဟာ928ဦးအထိရှိခဲ့တယ်လို့ချင်းရဲရအဖွဲ့ချုပ် ICA ကအစီရင်ခံစာထုတ်ပြန်ထားပါတယ်။အဲ့ဒီထဲက200ကျော်ဟာအရသာပြည်သူတွေဖြစ်ပြီးတော့ချင်းအမျိုးသားဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်300ကျော်လည်းပါဝင်တာပါ။အခုလိုအာနာသိကာလမှာချင်းလူမျိုးတွေအပေါ်စစ်ကောင်စီရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ထားပြီးတော့အရေးယူမှုတွေပြုလုပ်နိုင်ဖို့နိုင်ငံတကာအဖွဲ့တွေစီပေးဖို့ထားတယ်လို့ချင်းရဲရအဖွဲ့ကလက်ထောက်ညွှန်ကြားရေးမှူးစလိုက်ဗန်ဆွီဆန်က2023ခုနှစ်အောက်တိုဘာလမှာ VOA ကိုအခုလိုပြောခဲ့တာပါ
။၃နှစ်နေပါကာလအတွင်းမှာကျွန်တော်ချင်းလူမျိုးကဒီ900ကျော်အထိကိုအတည်ဆုံးခဲ့ပြီပေါ့နော်။ဒီပုံမှာနိုင်ငံတကာဖွဲ့စည်းတွေကနေပြီးမှဒီလက်ပတ်ကြည့်နေရမယ့်ချိန်မဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေအမှန်တကယ်ထိရောက်တဲ့လှုပ်ဆောင်မှုတွေ statement ထုတ်နေရုံစိုးရိမ်ပေးနေရုံမဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေလုတ်ပြဖို့အတွက်ကျွန်တော်အနေနဲ့ဒီနိုင်ငံတကာဖွဲ့စည်းတွေကိုလှုံ့ဆော်ခြင်းပါလေခင်ဗျာ
2023ခုနှစ်ဧပြီလ17ရက်နေ့မှာစကိုင်းတိုင်းကပ်ဘလူးမျိုးနဲ့ပစီကြီးကျေးရွာမှာစစ်ကောင်စီကတိုက်လေရဲနဲ့ပစ်ခတ်တိုက်ခတ်ခဲ့တာကြောင့်ကလေးငယ်40ဦးနီးပါးအပါအဝင်လူပေါင်း190ကျော်သေဆုံးခဲ့ပါတယ်။ပစီကြီးကျေးရွာတိုက်ခတ်မှုဟာစစ်အာဏာသိမ်းမှုနောက်ပိုင်းအရသားတွေအစုလိုက်အပြုတ်လိုက်သေဆုံးခဲ့ရတဲ့လေးကျောက်တိုက်ခတ်မှုလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုအတွင်ဘသူဘဝမခွဲခြားနိုင်လောက်အောင်ခနာကိုအစိပ်ပိုက်တစစီဖြစ်သွားသူတွေဒီကုလုံးမီးလောင်တေဆုံးသူတွေအများအပြားရှိခဲ့ပါတယ်။မစ်လက်ပိုင်အတွင်လူရနဲ့ချီတေဆုံးခဲ့ရတဲ့ထိတ်လန့်စရာအဖြစ်ဆိုးကြီးကိုကိုရိုင်းကြုံတွေ့ခဲ့ရပြီးခင်မိုးတဲ့နဲ့အတူ6နှစ်အရွယ်သားတယောက်17နှစ်အရွယ်သမီးတယောက်တေဆုံးခဲ့ရတဲ့အမျိုးသမီးတဦးကအခုလိုပြောပါတယ်။
အဲ့ဒါဥမမဲစာမမြောက်ကလေးလေးတွေပါတော့ဒီမှာပူပြီးရေဝမ်းနေတယ်ဒီမှာလေအဲ့နေရာဆိုအယူမကြီးပြောက်လို့ပဲဒီမှာဘဲသွားလို့ဘဲလာမှမသိဘဲအားကိုယ်ကမှမသိဒီမှာတို့မှလေညနေရောက်ရောက်လာတော့တခါတည်းတော့ဒီမှာတို့မှတော့ကျုံကြာချောက်တပြာကိုပုတ်လို့နေရမရှိပါဘူးမရဲ့ဒီလိုခေဆိုးကြီးရမှာလေဒီမှာတို့မနေချင်ပါဘူးဒီမှာတို့မိသားစုလို့ဘဲမိသားစုမှမဖြစ်သေးချင်တော့ပါဘူးဒီလိုကြီးလေအကားမလည်းမကြဘူးကျမတို့အဲ့အတန်းကြီးကြာရင်ကြောက်ပါတယ်ဘယ်ပြေးလို့ပြရမလဲကျမတို့မပြီးပါဘူးကျမတို့ရဲ့ဒီရှင်ပါကျမတို့မိသားစုတွေဒုက္ခဖြစ်နေတော့ဘယ်မိသားစုမှလည်းဒီလိုအတွေ့အကြုံကြီးနဲ့မတွေ့သေးခြင်းမူ
အထူးသဖြင့်အာလာတိတ်ထားတဲ့ကာလအတွင်းစစ်ကောင်စီတပ်အလေနဲ့အင်အားအလိုကျိုးတုံးပြီးတော့အရသားတွေကိုပါဥတီရမဲ့ပြစ်ခတ်တိုက်ခိုက်တာတွေကြောင့်နိုင်ငံတရားရုံးတွေမှာတင်ပြအရေးယူနိုင်ဖို့အရက်ဖတ်အဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်ရှင်
အာဏာသိမ်းထားတဲ့၃နှစ်ကာလအတွင်းမှာစစ်ကောင်စီတပ်တွေရဲ့လူခွေချိုးဖောက်မှုတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ခဏတွေနားဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January 31ရက်ဗုဒ္ဓဖူးညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ Editor နဲ့ဆွေးနွေးကန် Generation Z စီစဉ်အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ဥကျော်စန္ဒာရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတင်တင်မှမှာတော့မြမအရေး2024အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။စစ်ကောင်စီရဲ့အရေးနိမ့်မှုတွေအဖက်ဖက်ကနေတွေ့မြင်လာရပေမဲ့တကယ်လက်တွေ့မှာစစ်တပ်ပြိုကွဲသွားရင်ကောကောင်းမွန်တဲ့အစိုးရတရက်ပေါ်ထွက်လာနိုင်ခြေရှိပါသလား2024မြမအရေးအလားအလာနဲ့ပတ်သက်ပြီးတော့ဥကျော်စန္ဒာကိုမမတစင်အောင်ကမေးမြန်းတင်ဆက်ထားပါတယ်။
လာပါဦးကျော်စန္ဒာရှင
်မှန်ပါပါဟုတ်ပြီ
အခုဆိုရင်ဒီအာနာသိန်းနာဟာလိနစ်တာကလာတဲ့ရောက်ပြီပေါ့အခု2024မှာရောအခြေအနေတွေကဒီလိုပဲဆက်ပြီးတော့ဖြစ်နေဦးမှာပါလားဟိုဘယ်လောက်ထိတာရှိမယ်လို့ထင်ပါလဲ
မြန်မာနိုင်ငံမှာအာနာသိန်းနာအခုအချိန်ကတော်တော်အချိန်လို့ဆိုကြပါစို့ဆိုတော့ပထမတစ်ချိန်62ခုနှစ်မှာသိန်းနာဘယ်လောက်ကြာခဲ့လဲဆိုတော့ဆစ်ဆက်ဆစ်အထိဆိုတော့26နှစ်ကြာခဲ့တယ်ဆစ်ဆက်ဆစ်မှာထပ်သိန်းတယ်အဲ့ဒါ2008မှာဖွဲ့စည်းပုံရေးဆွဲပြီး2017မှာမှဥပဒေစဉ်ကအဲ့ဒီ2008ဖွဲ့စည်းပုံရေးသမ္မတလုပ်တယ်ဆိုတော့နှစ်ပေါင်း20ကျော်ကြာတယ်ဆိုတော့ပထမနှစ်တိုင်းအာဏာသိမ်းခဲ့တော့နှစ်ပေါင်း20ကျော်ကြာမှအပြောင်းအလဲတွေဖြစ်လာရတယ်ဆိုတော့အခုက၄နှစ်ပဲကြာသေးတယ်ဆိုတော့စိတ်မကြသေးဘူးလို့စိတ်မကောင်းစွာနဲ့စပြောရတာဖြစ်ပါမှာဖြစ်ပါဒါပေမဲ့အချိန်ချင်းမတူပါဘူးအခုအချိန်တွေကတနေ့နဲ့တနေ့ကိုမတူနိုင်အောင်ပြောင်းလဲနေတဲ့အချိန်တွေရှိပါတယ်အဲ့ဒါဆိုတော့ဒါဟာအများကြီးမြန်မြန်ဆန်ဆန်ပြောင်းလဲသွားနိုင်တယ်လို့တော့ယူဆပါတယ်သို့တော်လည်းပဲအဲ့လောက်မြန်ဆန်တဲ့အပြောင်းလဲသည်2024အတွင်းမှာတော့ဖြစ်လာနိုင်ပါမလားဆိုတော့သံသယရှိကြပါသို့တော်လည်းပဲအရင်ဟောက်မကြတော့ဘူးဆိုတာကတော့သိကြပြောနိုင်တယ်လို့ယူဆပါပါတယ
်နောက်တစ်ခုကဒီတိုက်ပွဲတွေအခြေအနေပါဒီရှမ်းမြောက်မှာတရုတ်ကအပြည့်ရဲ့ရေးဂျာဝင်စစ်ဆက်ပေးခဲ့တယ်လို့ပဲပေါ့အခုရခိုင်ဘက်မှာလည်းတရုတ်ဘက်ကနေပြီးတော့ဒီလိုဂျာဝင်စစ်ဆက်ဖို့အတွက်ကြိုးပမ်းနေရဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သံအမတ်ကတနင်္ဂနွေနေ့ကပြောပါတယ်ဒီပေါ်မှာရောဘလို့မြင်မိပါလဲ
မှန်ပါတယ်အဲ့ပထမဆုံးအဲ့သတင်းကိုကျွန်တော်ဖတ်ပြီးတော့ဆန်းစစ်မိတာဘင်္ဂလားဒေ့ရှ်သတင်းဌာနကတင်တဲ့အထက်မှာတရုတ်သံအမတ်ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဝန်ကြီးကိုတွေ့တယ်တွေ့ပြီးတော့ဘာပြောတယ်လဲဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ကရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ရခိုင်မမဖြစ်နေတိုက်ပွဲကိုငါတို့ဂျာဝင်စစ်ဆက်ပြင်းနေပြောပုံပြောနေနော်အဲ့တော့ရခိုင်ဘက်မှာရှိတဲ့လူတွေနေလို့မရဘူးတိုင်းပြည်ကထွက်ပြေးနေရတာအဲ့မှာစီစီစင်စီတွေဆိုရင်လည်းညစဉ်တင်းထဲမှာတွေ့ပါလိမ့်မယ်လင်းလက်မရံကိုတသိန်းဆိုလားမသိဘူးဆို7သိန်းအထိညာရောက်တဲ့လူကရှိနေရဆိုပြီးတော့ဒီနေ့မနေ့မှပဲကျွန်တော်တွေ့တယ်ဆိုတော့အဲ့လိုအခြေအနေမှာဟိုဘက်ကထွက်ပြေးနေရတဲ့ဒုက္ခတွေပြန်လာနိုင်မယ့်အခြေအနေဖြစ်ပါမလားတရုတ်ပြောတဲ့စကားဘယ်လောက်လက်တွေ့ကြမလဲအဲ့ဒါတခုကိုကျွန်တော်စဉ်းစားမိရနောက်ပြီးတော့ရခိုင်ဘက်ကအခြေအနေဟာတကယ်တမ်းတရုတ်ကအဓိကထားတာသူတို့အကျိုးစီးပွားပဲသူတို့ရဲ့ကြောက်ဖြူရင်းနဲ့စစ်ကမ်းစီမံကိန်းတွေကအများကြီးရှိရအဲ့ဒီစီမံကိန်းတွေကာကွယ်ဖို့အတွက်သူကလုပ်ချင်တာဒါပေမဲ့ဘင်္ဂလားဒေ့ရှ်ကိုသွားပြီးစီရင်လိုက်တာကခင်ဗျားတို့ဒုက္ခတွေအတွက်ဆိုပြီးပြောတာအဲ့ဒါလည်းပဲသိတော့ယုံကြည်လောက်เสียအထားလောက်เสียမဟုတ်ဘူးဆိုရတရုတ်ရဲ့စကားလို့ကျွန်တော်သုံးသပ်မိပါတယ်နောက်တစ်ခုကအချိန်ချင်းမတူဘူးရှမ်းမြောက်မှာစစ်ဆက်တယ်လို့ရခိုင်ကိစ္စမှာစစ်ဆက်ရအမှန်ခက်ပါလိမ့်မယ်ရခိုင်မှာတရုတ်အကျိုးစီးပွားတစ်ခုလည်းရှိတာမဟုတ်ဘူးရှမ်းမြောက်မှာတော့အဲ့လိုပြောလို့ရတယ်အိန္ဒိယနိုင်ငံရဲ့အကျိုးစီးပွားလည်းရှိတယ်နောက်ပြီးဒီဘင်္ဂလားပင်လယ်အိန္ဒိယသမုဒ္ဒရာနဲ့ပတ်သက်တဲ့နိုင်ငံတကာတွေရဲ့အကျိုးစီးပွားသူတို့အမြင်လည်းရှိတယ်ဆိုတော့တရုတ်စစ်ဆက်ဟာသိခက်ခဲလိမ့်မယ်လက်ဝင်လိမ့်မယ်လို့ထင်ပါတယ်အေကလည်းပဲရှမ်းမြောက်ကအဖွဲ့တွေအလျှော်ပေးတဲ့လောက်တရုတ်စစ်ဆက်မှုကိုခေါင်းညှိလိမ့်မယ်မဟုတ်ဘူးနောက်တစ်ခုကရှမ်းမြောက်မှာစစ်ဆက်ပြီးခဲ့တာဟာရှမ်းမြောက်အဖွဲ့တွေကနေမြေတွေအပိုင်ကြီးနဲ့သူအတိုင်းနဲ့ပိုင်တယ်လို့ပြောနိုင်တယ်ဟုတ်တယ်မလားရှမ်းမြောက်ကသူတို့လူချင်းနဲ့နေမြေကိုရခဲ့တယ်။ရခိုင်မှာ AA ကဘယ်အထိဘယ်လိုသတ်မှတ်မလဲဆိုတာလည်းမသိရသေးဘူးဆိုတော့တရုတ်ရဲ့ဂျာဝင်စစ်ဆက်မှုကလောက်ထိ regulate မှာမဟုတ်ဘူးလို့ထင်ပါတယ်။
နောက်တစ်ခါဒီတနင်္လာနေ့ရပါပေါ့ဒီအာဆီယံအလှည့်ကြဥက္ကဋ္ဌလာအိုကနေပြီးတော့ကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာဘက်ကဒီနိုင်ငံကြီးဌာနကအကြီးအကဲရရှိသူတက်ရောက်ခဲ့ပါတယ်ဒါ၃နှစ်အတွင်းမှာပထမဆုံးဒါမြန်မာဘက်ကဟိုစပြီးတော့ပြန်တက်တာပေါ့နော်အဲဒီတော့ဒါစစ်ကောင်စီကိုအတိမတ်ပြူလာတယ်ဆိုတဲ့သဘောပါလား
အာပထမဆုံးကတော့အဲပိုဒိုမူရီမြောင်းလိုင်းကိုရင်တက်ပြီးတော့သူတို့ငါချက်ကိုလက်ခံခဲ့တယ်တိုင်းပြည်ပြောင်းတော့ညင်းလိုက်တယ်နောက်ပြီးမှသူတို့အဆက်ဆက်ဆိုင်သိတင်းမာလာတယ်စစ်ကောင်စီကူစဲသူတို့ကနိုင်ငံရေးကူစဲလက်မခံဘူးအခုလက်ခံလာတယ်ဆိုတော့အာဆီယံဘက်ကရောလည်းပဲစဉ်းစားမယ်ဆိုရင်ခေါင်းဆောင်မှုအပြောင်းလဲလာအိုတိုင်ငံဖြစ်သွားတဲ့အတွက်ကြောင့်အင်ရှင်ဥက္ကဋ္ဌရဲ့သဘောတူညီချက်အရအဓိကအဖြစ်ဆုတ်ဖြတ်တာဖြစ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်းဒီချိန်မှာတော့အာဆီယံကိုချင်းကပ်ပါလိမ့်မယ်။အပြောင်းလဲဆိုတော့သူတို့နဲ့ထိတွေ့မှုဆွေးနွေးမှုရဲ့အပြင်မှာအလို့သဘောရှိနေတော့ငါတို့လိုက်နာဖို့ကြိုးစားပါမယ်။ဆိုတော့ဒါဟာလည်းပဲစစ်ကောင်စီတဲ့ထပ်ပေါက်များစွာသူတို့ကြိုးကြိုးပမ်းတဲ့အထက်တစ်ခုသောထပ်ပေါက်ဖြစ်ပါလိမ့်မယ်။အဲ့ဒီအတွက်ကြောင့်သူတို့နှစ်ဖက်လုံးနှိပ်ပြီးတော့လှုပ်တာလို့ထင်ပါတယ်။သို့တော်လည်းပဲဘယ်အထိခီးရောက်မယ်ဆိုတော့ပြောလို့မရဘူး။တက်တော့တက်မယ်။ဟိုဘက်ကလက်ခံတယ်လို့ပြောတယ်သူမဲ့ဘလောက်ထိနှိမ့်နိုင်နိုင်ကြမလဲနော်။စည်ရင်းစည်တမ်းမှန်တကယ်နိုင်ငံရေးဆန္ဒစစ်စစ်မှန်မှန်နဲ့ political will စစ်ကောင်စီမှာစီမံတဲ့ဒီကိစ္စပြည်လဲမှာဖြစ်ပါတယ်။အာဆီယံလည်းသူတို့ညာတိုင်းကြမယ်တော့မဟုတ်ပါဘူး။တချို့တွန့်ကျင်တဲ့သံတမန်တွေအများကြီးရှိပါတယ်ဒီမှာ။
အဲ့တော့ဒီခုခံတွန်းလှန်ရေးဘက်က2024အလားအလာရောဘယ်လိုသုံးသပ်ပါမလဲ
။နှစ်ခုပါစီရီအောင်မြင်မှုကတော့စက်တရရနေမှာပဲသူတို့လက်နက်အင်အားပိုကောင်းလာမယ်လက်နက်အင်အားဆိုတာသူများပေးလို့မဟုတ်ဘူးစစ်ကောင်စီရဲ့လက်နက်ချတဲ့လက်နက်တွေအများကြီးပဲကျွန်တော်တန်မှန်လူမျိုးစင်းကြည့်ရတော့အများကြီးပဲဒီမှာတကယ်အရေးကြီးတဲ့လက်နက်တွေသူတို့တွေ့တယ်ဆိုတော့အဲ့ဒီလက်နက်တွေကိုသူတို့အများကြီးရလာမယ်ဆိုတော့ပြည်သူလူထုရဲ့ထောက်ခံမှုပဲလဲသူတို့ဘက်မှပို့ပြီးတော့ပါလာမယ်နေမြေတွေသူတို့ပြပြထင်းချုပ်လာနိုင်မယ်ဒါလက်တွေ့ပိုင်းပေါ့ဒါပေမဲ့နိုင်ငံရေးအရဘလောက်စီလုံးညီညွတ်မှုရှိတယ်လဲအဓိကအကြဆုံးဖြစ်တဲ့ NUG နဲ့အဲ့ဂျန်တဲ့အဖွဲ့အစည်းတွေတိုင်းဒေသအင်အားစုနဲ့နိုင်ငံရေးသဘောတူညီမှုကအင်မတန်ခိုင်မာပြတ်သားပြီးတော့ရှင်းလင်းညံတဲ့သဘောတူညီမှုဖြစ်ဖို့လိုအပ်ပါတယ်မဟုတ်ရင်တော့ပြတ်သားရှိနေမှာပဲနောက်တစ်ခုကအဲ့တိုင်းဒေသနဲ့ NUG ကမှအပြင် PDF အဖွဲ့တွေဒီအဖွဲ့တွေရဲ့လုံရတချို့ဟာလုံးလုံးကျွတ်တွေ့ရပါတယ်တချို့တိုင်းညာတော်တွေ့ရသူတို့အရသားတွေကိုတန်ဆာနဲ့ဖန်စီတတ်တာတွေပဲလို့ဖြစ်ပါတယ်သူတို့က NUG ရောတိုင်ထားပါတယ်ဆိုတာမျိုးအဲ့လိုမျိုး NUG ကတိုင်တယ်ဖြည့်ရှင်းနိုင်မလားဒီလိုထိနိုင်မလားအဲ့ဟာလည်းပဲအရေးကြီးပါတယ်ဆိုတော့ပြန်ပြောရရင်နှစ်ပိုင်းရှိတယ်စီရအဖြစ်သူတို့အရေးသားမယ်လူလူထောက်ခံမှုပူရလာမယ်နယ်မြေတွေပူပြီးသိမ့်ပိုက်လာနိုင်မယ်သို့တော်လည်းပဲတစ်ချိန်တည်းမှာသူတို့စီအချင်းချင်းညီညွတ်ပြီးတော့အနာဂတ်ကိုဘယ်လောက်တည်ဆောက်နိုင်ဖို့ဆိုတာဘယ်လောက်ထိနိုင်ငံရေးဒီရကြပြပြသသရှိတယ်လဲဆိုတာအရေးကြီးပါတယ်နိုင်ငံတကာကလည်းဒါကိုအဓိကဆောင်ကြည့်နေတယ်လို့ကျွန်တော်ထင်ပါတယ
်ဒီခု2024ဆိုရင်ဒါအာနာသိန်းနာလေးနှစ်တာကာလရောက်ပြီပေါ့အဲ့ဒီမှာနိုင်ငံရေးစီးပွားရေးပညာရေးအဖက်ဖက်ကယိုယွင်းကျဆင်းနေပါတယ်ဒီပုံမှာပြည်သူလူထုရဲ့သဘောထားဘယ်လိုရှိပါလဲ
ပြည်သူလူထုကတော့ညီညာရေးလူချင်းမှာပေါ့သဘောထားကတော့သူတို့ကညီညာချင်းလူချင်းနဲ့အဓိကအဖြစ်သူတို့ဘဝအခုဆိုရင်ပဲနင်းနာလှပြီအဲ့ဒါပါပဲသဘောထားကတော့ဒါပေမဲ့ဒီညမှာဒီလိုလူလူဆူတောက်မှာပဲအခုနေလို့မရတဲ့နေရာတွေကအများကြီးဖြစ်နေပြီရန်ကုန်မြို့ပေါ်နဲ့ရန်ကုန်မြို့ပေါ်မှာတော့ဘာမှမဖြစ်ဘူးဆိုလို့ပြောပြီးတော့နေကြတာတွေ့တယ်နေပြီးတော့မှလည်းပဲသူတို့ကဒါအခမ်းအနားလို့အစည်းအဝေးလို့တော်တော်တော့ကပသိန်းကိုလည်းပဲသွားပြီးတော့အဲ့ဘိုးချုပ်မှုကြီးပြင်အောင်လည်းသွားပြီးတော့အခမ်းအနားလေးလုပ်ပြီးသိပ်ပြီးတော့ဒါဘာလုပ်မလဲညာလုပ်မလဲဆိုတော့ပြောတယ်ပေါ့လေ yes အဲ့ညင်တဲ့နေရာတွေကွက်ပြီးတော့သွားတာတော့ဟုတ်တာပေါ့ဒါပေမဲ့ဘလောက်ထိဂျန်တဲ့နေရာမှာနေလို့မရအောင်ဖြစ်နေတယ်ဆိုတော့ပြည်သူတွေကတော့ညဉ့်ညမ်းရေးကိုပဲအထူးတန်တာနေမှာဖြစ်ပါတယ်ခုနနိုင်စင်မေထဲမှာနိုင်ငံရေးအခြေအနေနိုင်ငံရေးအခြေအနေကတော့ကျွန်တော်မထင်ဘူးနိုင်ငံရေးအဖြစ်ကတော့သူတို့ကတော့စစ်ကောင်စီကနိုင်ငံရေးအဖြစ်ဖြည့်ရှင်းသင့်တယ်ဘာညာကြည့်ကြပြောခဲ့တယ်သူတို့ကလည်းမဖြည့်ရှင်းမနေအနာသိမ့်ဖြည့်ရှင်းကြတာနိုင်ငံရေးမှမဟုတ်တာအဲဆိုတော့အဲ့ဟာကိုဘယ်လိုလုပ်နိုင်မှာလဲသူတို့ကအဲ့ဒါသိအရေးကြီးတယ်။နောက်အခုပြောတဲ့ရွေးကောက်ပွဲလုပ်မယ်။ဒါဘာဖြစ်လဲသကောင်စင်းကောက်မယ်။အစတုန်းကရွေးကောက်ပွဲမလုပ်ဘူးနဲ့ရေးပေါ်အခြေအနေတိုးချက်တိုးချက်လာတဲ့ငါသူတို့ပြောတာကတိုင်းပြည်ရှင်တွေကပုံမှန်မဖြစ်သေးလို့ပါဆိုအခုပုံမှန်ဖြစ်သလားပုံမှန်မဖြစ်တဲ့ဘက်ကိုပူပြီးရွေးသွားတယ်ပုံမှန်မဖြစ်ခြင်းကပူပြီးများလာတယ်။ပူပြီးအခြေအနေဆိုလားအဲ့ဒီမှာကြတော့ရွေးကောက်ပွဲကောက်ကန်ငါလုပ်လို့လည်းပဲဘာမှအတိတ်ပဲရှိမှာမဟုတ်ဘူးလို့တော့ထင်ပါတယ်။သူတို့လက်သိထိုးရဲ့နိုင်ငံတို့ကအစိမပြူအောင်ပြုမယ်ဒါမဲ့ပြည်သူလူထုလက်ခံနိုင်တဲ့ဒီရွေးကောက်ပွဲညဉ့်ညမ်းရေးကိုဖော်ဆောင်ပေးတဲ့ရွေးကောက်ပွဲရလမျိုးကပေါ်ထွက်လာမှာမဟုတ်ပါဘူးဒီချိန်မှာ
အဲ့တော့ဒီလိုဟိုအခြေအနေတွေကြာနေပြီးတော့အပြောင်းလဲတွေဖြစ်ဖို့ကဘာတွေလှုပ်ဆောင်နိုင်မှာမလဲ
အဲ့ဒါပဲအဲ့သိခက်တဲ့မိကုန်းပါပဲအပြောင်းလဲလှုပ်ဆောင်ပွားတော့လူတိုင်းကြိုးပမ်းနေကြတာပါပဲအဲ့ဒီကနာအတိကလောက်တာစစ်ကောင်စီကတော့သူတို့လူကျင်တဲ့အပြောင်းလဲကတော့သူတို့ထွက်ပေါက်ရရှိပေါ့ဆိုတော့ပြောတယ်အာဆီယံတက်ပြမယ်သူတို့ပူပေါင်းဆောင်ရွက်လာပါငါတို့အစဉ်အဆက်ဖြစ်ပါပြီးတော့လှုပ်မယ်ရွေးကောက်ပွဲလှုပ်မယ်ဆိုပြီးတော့ပြောမယ်ဒါသူတို့ရဲ့စစ်ကောင်စီရဲ့ထွက်ပေါက်ပေါ့သူတို့အပြောင်းလဲဖြစ်ဖို့အတွက်နောက်တနည်းကတော့သူတို့ဟာအစဉ်ပြောင်းမယ်ပေါ့ဟိုအရင်အစိုးရလက်ထက်တွေကလည်းပဲစစ်တပ်ကနေပြီးတော့ဘောင်းကြီးချုပ်ပြီးပစိုးကိုကောင်းကောင်းပေါင်းလိုက်တာအရသာအစိုးရဖြစ်ကောဆိုပြီးတော့လူရောနောက်ကျရဲ့ကအာဗိုလ်ချုပ်ကြီးနေဝင်ကဥနေဝင်ကိုအနာလွှဲနေတယ်ဆိုတဲ့ပုံစံမျိုးအဲ့လိုပုံစံမျိုးတွေဖြစ်ကောင်းဖြစ်လာနိုင်မှာပေါ့ဗိုလ်ချုပ်ကြီးမြောင်လာလေဥမြောင်နိုင်တော့လူကောင်းလှုပ်ပြီးတော့လှုပ်မှာပဲဒါပေမဲ့ဒီစစ်အနာကြီးစုံကဘယ်တော့မှရော့မတော့ပါဘူးတို့အပြောင်းလဲဖြစ်လာဘူးကသူတို့လှုပ်ဆောင်မှုကဘယ်လောက်ထိရောလာမလဲဆိုတာမဖြစ်နိုင်ပါဘူးပြည်သူလူထုဘက်ကကြိုးပမ်းမှုကတော့ဖြည်းဖြည်းအချိန်တက်လာတယ်အဲ့ဒါကြောင့်လည်းကျွန်တော်စောစောပြောခဲ့တဲ့62ခုနှစ်အနာသိမ့်ပြီးတဲ့နောက်လူထုတုံ့ပြန်မှုကသိမ့်မရှိခဲ့ဘူးသိကြခဲ့တယ်88အနာသိမ့်ပြီးနောက်လူထုတုံ့ပြန်မှုတော်တော်များလာတယ်အယောင်သိမ့်မကြတော့ဘူးအခု2021အနာသိမ့်ပြီးတဲ့မှာလူထုတုံ့ပြန်မှုကမကြုံစဘူးလုံးဝအားအသင်းလာအောင်ဖြစ်လာတယ်ဆိုတော့သိမကြနိုင်ဘူးဒီဘက်ကကြိုးပမ်းမှုကတော့ပုံပြီးထောက်လိမ့်မယ်လို့ထင်ပါတယ်သို့တော်လည်းပဲဘလောက်ထိကြောက်မလဲဆိုတာကတော့ပြောရခက်ပါတယ်နိုင်ငံတစ်ခုရဲ့အပြောင်းလဲဖြစ်ဖို့ဆိုတာနိုင်ငံရေးစိတ်ပံပညာရှင်တွေပြောသလိုပဲ state ကိုပြောင်းဖို့ဆိုတာအဲ့ယထာလမ်းမှာယထာတစဉ်သွားနေလို့ပဲယထာမောင်းတဲ့လူပြောင်းလို့ဘုံမှုကြီးမြောင်းလိုက်မောင်းတာခင်ဗျဖယ်လိုက်နောက်တယောက်တက်မောင်းလဲဒီလမ်းကြောင်းသွားနေမှာပဲဆိုရင်ဒီတိုင်းပဲအဓိကအဲ့ structure ကိုပြောင်းပြီးတော့လိုအပ်မှဖြစ်မှာပါဆိုတော့အဲ့ဒီလောက်တိဖြစ်လာမယ်အပြောင်းလဲရတော့ကျွန်တော်စောင့်ကြည့်ရမယ်သဘောသာဖြစ်ပါတယ
်ဒီတော့ဒီစစ်တပ်အနေနဲ့ပြိုလဲနိုင်ခြင်းမရှိဘူးဆိုပြီးတော့တချို့ကတော့သုံးသက်ပါတယ်အဲ့တော့ရှေ့ဆက်ဒီစစ်တပ်ရဲ့အနေအထားဘယ်လိုရှိပါလဲ
စစ်တပ်ပြိုလဲရင်လဲကျွန်တော်ထင်တယ်အစားထိုးနိုင်မဲ့စူးစီးနိုင်မဲ့နေရာအဲ့ဒီဟာကိုလူတွေကကြည့်နေကြမှာဆိုတော့စစ်တပ်ကမတိုက်နိုင်တော့ဘူးတိုင်းနိုင်ငံအင်အားမရှိတော့ဘူးဆိုရင်စစ်တပ်ကတော့ဆွေးယူသွားမှာဒါပေမဲ့စစ်တပ်ဆိုတော့လုံးမှာပေါ့ဆိုတော့အခုတော်လိုင်းအင်အားစုတွေဘာတို့မျှော်မှန်းနေရအဲ့စစ်တပ်ကိုလုံအားထားပြီးတော့အခုတော်လိုင်းအင်အားစုတွေနဲ့ဖက်ဒရယ်တက်မတော်စွီပြန်လဲဖွဲ့စည်းမယ်ပါညာပြောကြတယ်လက်တွဲဖြစ်လာတိုင်းရင်တော့အကောင်းဆုံးမှာပဲဒါပေမဲ့တက်မတော်တခုထူထောင်မှုဆိုတာလည်းပဲအင်မတန်ခရင်ခက်ခဲပြီးပြောတော့မလွယ်တဲ့ကိစ္စဖြစ်ပါတယ်အဲ့စစ်တပ်ကိုအစားထုတ်မယ်ဆိုတာလည်းပဲနောက်နိုင်ငံရေးအဖြစ်ပြည်သူကတော့စောစောပြောခဲ့လို့ငင်းညံပြီးတော့ဥစ္စာမှုပေးနိုင်မယ်မမကန်ကအကုန်လုံးသိမြတ်တဲ့ဥစ္စာမှုကိုမျောလင်းနေရတယ်ဘသူကိုအစာထုတ်မျောလင်းရမလဲ NUG လက်ညှိုးထိုးပြီးတဲရုပ်မျောလင်းလောက်ကြီးလာအခုဆိုရင်လူတချို့ကပြောရဲမဖြစ်နိုင်သေးဘူးလို့ပြောကြမှာပဲသူတို့ဘက်ကလည်းပဲစူးစမ်းနေရတယ်သူတို့ကလည်းပဲသူတို့ကောင်းဆောင်မိုင်းတွေအများကြီးစူးစမ်းရတွေ့ပါတယ်ဒါပေမဲ့လက်တွေ့မှာသူတို့လည်းပဲမဖြစ်နိုင်တဲ့အခက်အခဲတွေအများကြီးရှိနေတယ်ဒါကိုပြည်သူကလည်းနားလည်ဖို့လိုတယ်အဲ့ပြီးတော့ခုနကပြောကြလို့ပဲလူတို့ကတော့ဆန့်ကျင်မှုပုံများလာတဲ့အတွက်တဖြည်းဖြည်းတော့ပြောင်းပြောလာနိုင်မယ်။ဒါပေမဲ့စစ်တပ်ကြီးရနဲ့ပတ်သက်ပြီးသုံးသပ်သူတချို့ကလည်းပဲစစ်တပ်ရုပ်တရက်ပြိုလဲဖို့လို့ပြောနေကြတာဟာတဲ့ false hope တွေပေါ့လေ။မှားယွင်းတဲ့မျှော်လင့်ချက်တွေပြနေတာကိုယ့်ဘက်ကသာပူပြီးတော့နင်းနာနိုင်တယ်။အဲ့လောက်ထိလဲလွင်လင်းသူမတွက်ကြနဲ့စစ်တပ်ကလည်း short မတွက်ကြနဲ့ကိုယ့်ဘက်ကညီညွတ်ဖို့လိုတယ်ဆိုတာအပြန်အသတ်သတိပေးနေရပါတယ်ဆိုတော့ကျွန်တော်ကအဲ့ဒီဘက်ကိုလည်းပဲနောက်ထောင်စဉ်းစားဖို့လိုတယ်လို့ပဲထင်ပါတယ်
ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါရှင
်မြမအရေး2024အလားအလာအကြောင်းကိုဦးကျော်စံသားကိုမမြတစင်အောင်ကမေးမြန်းဆွေးနွေးပြီးတော့တင်ဆက်ပေးခဲ့တဲ့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ပါရှင်အခုဆက်ပြီးတော့ Generation C အစီအစဉ်ကိုအလှည့်ပေးကြပါတယ်ကုန်ကြစည်ရိမ်နည်းနည်းနဲ့နိုင်ငံခြားကနေဘွဲတစ်ခုရဖို့ဆိုရင်မြန်မာနိုင်ငံကလူငယ်တွေအတွက်အခွင့်အလမ်းကောင်းတစ်ခုရှိပါတယ်။ဒါကတော့မြန်မာလူငယ်တွေသွားပြီးတော့လဲပတ်လေးရှိတဲ့ BNN နိုင်ငံဖြစ်ပါတယ်။အရှေ့တောင်အရှာနိုင်ငံတွေထဲမှာမြန်မာနိုင်ငံကလူငယ်တွေအတွက်ပညာတော်သင်စုတွေပေးနေတယ်လို့နိုင်ငံတကာကအစ်စ်မြစ်တက္ကသိုလ်ကြီးတွေနဲ့ချိတ်ဆက်ထားတဲ့ BNN နိုင်ငံကတက္ကသိုလ်တွေမှာဘာကြောင့်ပညာသင်ယူသင့်ပါသလဲဆိုတာကိုပညာတော်သင်စုနဲ့ Automation and Control Engineering ပညာရပ်ကိုသင်ယူပေးနေတဲ့လူငယ်တစ်ယောက်ကိုမက်ခင်လေးဆက်သွယ်မေးမြန်းထားပါတယ်။
Hey, Gen Z တို့တချင်ရောက်ပြန်ပြီနော်. Gen Z တို့ရေမြန်မာနိုင်ငံကလူငယ်လေးတွေအများဆုံးတွားရောက်လဲပဲလေးရှိတဲ့ VN နိုင်ငံမှာအခုဆိုရင်မြန်မာလူငယ်တွေအတွက်ပညာသင်ကြားနိုင်တဲ့အခွင့်အရေးကောင်းတွေရနေပြီနော်.အဲ့ဒီမှာမြန်မာလူငယ်တွေအတွက်ဘလို့ပညာရေးအခွင့်အလမ်းတွေရှိနေလဲ?ကုန်ကျစရိတ်တွေဘလောက်ရှိလဲဆိုတာကိုလက်ရှိပညာသင်ကြားနေတဲ့လူငယ်လေးတယောက်ကပြောပြထားတယ်.သူဘာတွေပြောလဲဆိုတာနားထောင်ကြည့်ကြအောင်နော်.
င်္ဂလာပါကျွန်တော်နာမည်ကတော့တနိုင်ဖြစ်ပါကျွန်တော်ကတော့အခုဗီယက်နမ်နိုင်ငံကိုချီမင်းမှာရှိတဲ့သတုတန်ယူနီဗာစီတီ TVTU မှာ Fashion Scholarship နဲ့ Automation and Control Engineering ကိုတက်ရောက်နေတဲ့ Undergraduate Student တစ်ယောက်ဖြစ်ပါတယ်
စကိုင်းတိုင်းမုံရွာမြို့နယ်မှာရှိတဲ့ရွာငယ်လေးတရွာကနေပြီးတော့တက္ကသိုလ်ဝန်ထမ်းကို၄ဘာသာဂုဏ်နဲ့အောင်ခဲ့တဲ့လူငယ်လေးကဗီယက်နမ်နိုင်ငံမှာပညာဆက်သင်ဖို့အတွက်ဘာကြောင့်ရွေးချယ်ခဲ့တာလဲ
။သူကမြန်မာနယ်လဲတိတ်မဝေးဘူး။ Southeast Asia မှာပဲရှိတယ်။Travel cost တွေ living expense တွေကလည်းတိတ်မများဘူးပေါ့နော်။ဒီပြည်နိုင်ငံမှာရှိတဲ့တက္ကသိုလ်ရဲ့လိုအပ်ချက်ကမြန်မာတက္ကသိုလ်ဝန်ထမ်းအောင်မြင်ထားသူတိုင်း scholarship ကို INETS ရှိရင်ဖိုင်လို့ရတယ်။အဲဆိုတော့ကျွန်တော်တို့နေရလူတွေအတွက်ပြင်ဆင်စရာတိတ်မဟုတ်လို့အခြားတက္ကသိုလ်တွေလိုမျိုးလောကrequirement state အများကြီးမလို့ပေါ့နော်ပြည်ထောင်ကကျွန်တော်တို့ရဲ့ educational background နဲ့ဒီမှာရှိတဲ့တက္ကသိုလ်တွေကို scholar ကို join နိုင်တယ်အဲ့ဒါကတော့အဓိကပြည်ထောင်ကိုကျွန်တော်ယူချက်ဖြစ်တဲ့အကြောင်းရင
်းပြီးတော့ VN နိုင်ငံရဲ့လက်ရှိပညာရေးအခြေအနေရောဘယ်လိုအခြေအနေရှိလဲ
ဒီတက္ကသိုလ်မှာတက်ရောက်နေတဲ့အတွေ့အကြုံအရဆိုရင်တော့ဒီမှာအဓိက focus ထားတာကတော့စာသင်ငယ်အရွယ်စာပေါ့နော်ဒီမှာစာသင်ငယ်အရွယ်စာမှာကျောင်းသားအများဆုံး25ယောက်ပဲထားရတယ်အဲဆိုတော့ဆရာနဲ့ကျောင်းသား ratio ညီရလို့လည်းယူဆလို့ရတယ်ပြီးတော့ကျွန်တော်တို့ engineering subject မှာဆိုရင် theory တစ်ချိန်ရှိရဆိုရင်ကျွန်တော်တို့ practical ကိုလည်းတစ်ချိန်သွားရတယ်ပေါ့နော်အဲဆိုတော့ theory နဲ့ practice နဲ့ညရတဲ့ meta တစ်ခုလိုမြင်တယ်လက်တွေ့လောက်ရတာညရတယ်ပြီးတော့သူရဲ့အနာဂတ်လားလာကတော့ဒီမှာရှိတဲ့သင်ယူညွှန်းနှန်းတွေကသူတို့အမြဲတမ်း up to date လုပ်နေတယ်ဆရာတွေကဟိုဒါဒီတိုင်း hard copy မဟုတ်ဘဲနဲ့ဆရာတွေကပဲအမြဲတမ်းပြင်ဆင်ပေးတဲ့ slide တွေနဲ့ပဲကျွန်တော်တို့ online နေပြီးတော့ search တိုင်းလောက်ရတာညားရှိရဲ့အဲဒါကျွန်တော်ထင်တယ်ဒီကနိုင်ငံမှာသူတို့ကသူတို့ရဲ့ public university ကို international standard ဖြစ်အောင်အရှင်းတစ်ခုတည်းမြင့်နေတယ်လို့မြင်တယ်
မြန်မာနိုင်ငံကလူငယ်တွေအတွက်ဗီယက်နမ်နိုင်ငံကအနာဂတ်မှာအရန်ကောင်းတဲ့ပညာရေးအခွင့်အလမ်းကောင်းတစ်ခုလို့ပြောလို့ရနိုင်လားဆိုတာကိုလည်းနားထောင်ကြည့်နော်
ကျွန်တော်အခုတက်ရောက်နေတဲ့ TTT University ဆိုရင်2023 US ranking ရ Global League အဆင့်902ကနေ930မှာရှိတယ်ပေါ့နော်အဲဒါဆိုတော့ခြေတော်အရှာအတွင်းမှာရှိတဲ့နိုင်ငံတစ်ခုမှလည်းရှိရဲပြီးတော့ကမ္ဘာ့ဆက်လက်ဝင်တဲ့တက်ပြုဖြစ်တဲ့တခုအတွက်အဲဒါကရွေးချယ်ဖို့အတွက်ကျွန်တော်အဓိကအကြောင်းရင်းနဲ့ဖြစ်ပါတယ်ပြီးတော့သူရဲ့tuition fee က scholarship များခဲ့ရင်တောင်မှပဲဒေါ်လာ3000ကျော်ပဲပြီးပါတယ်ပြီးတော့အဲ့ဒီပမာဏကမြန်မာနိုင်ငံမှာရှိတဲ့ private university တွေနဲ့ရှင်းလိုက်ရင်တောင်မှပဲတင်းတင်းနဲ့ဈေးနှုန်းပြီးတော့လူတိုင်းတက်နိုင်တဲ့ဈေးနှုန်းတစ်ခုပဲဖြစ်ပါတယ်ကျွန်တော်တို့လိုပုံမှန်မြန်မာနိုင်ငံမှာရှိတဲ့လူလက်တန်းစားတွေမှာရှိတဲ့ educational background နဲ့ဒီမှာရှိတဲ့ requirement နဲ့ kait နေတယ်ပေါ့နော်ပြီးရင်ဒီမှာ international နဲ့ join လုပ်ထားတဲ့University တွေလည်းရှိတော့ကြတော့ဒီကနေကနေတစ်ချိန်ကျွန်တော်တို့နောက်ဒီလိုနိုင်ငံတွေကိုပဲတကယ်ကိုပြောင်းကျင်နေဆိုရင်ဒီတက်ပြောပါအပူတားတစ်ခုပဲဖြစ်တယ်ပေါ့နော်
အခုဒီလူငယ်လေးတက်နေတဲ့အကြောင်းကနိုင်ငံတကာကတက္ကသိုလ်တွေနဲ့လည်းချိတ်ဆက်ထားတဲ့အတွက်ကြောင့်မို့လို့အခွင့်အလမ်းကောင်းနေအများကြီးရနိုင်နေတဲ့
အကြောင်းမှချိတ်ဆက်ထားတဲ့အခြားသော international university တွေရှိတယ်ပေါ့နော်ဒီအကြောင်းကချိတ်ဆက်ထားတဲ့ university တွေကကြတော့သူက major light ချိတ်ဆက်ထားတယ်ကျွန်တော်တို့ automation and control engineering တွေအတွက်ဆိုရင်နယ်သာလန်နိုင်ငံက Sussex University နဲ့ချိတ်တယ်business နဲ့ဆိုရင် Taiwan က university တွေနဲ့ join လုပ်တယ်ပြောစပေးဂျနီယာရီအတွက်ဆိုတော့ Australia လိုမျိုးချိတ်တဲ့တက်တူရင်းအများကြီးပဲရှိပါတယ
်။လက်ရှိမှာလည်းအဲ့ဒီမှာပညာသင်ယူနေတဲ့နိုင်ငံတကာကကျောင်းသားတွေအများအပြားရှိနေတယ်
။အဓိကလာရောက်တဲ့နိုင်ငံကတော့အာရှနိုင်ငံတွေကပဲဖြစ်တယ်ပေါ့နော်။အများဆုံးလာတာဒီမှာကျွန်တော်တွေ့ရတာတော့လာအိုရှိမယ်ကျွန်တော်တို့မြန်မာရှိတယ်။ကမ္ဘောဒီးယား၊ Indonesia ဂျပန်ကိုရီးယားတို့က international student တွေလည်းဒီမှာလာပြီးပညာသင်ကြားနေကြပါတယ
်။ VNM မှာကျောင်းပြီးသွားရင်အလုပ်ကင်ခွင့်လန်းတွေကဘာတွေရှိမလဲ။
graduate ဖြစ်ပြီးရဲ့ခါနောက်ထပ်ဆယ်လတစ်နှစ်တော့အတွင်းမှာအလုပ်ကင်ရတဲ့ကျောင်းသားဥရဲ့ percent တွေက 80% လောက်ရှိတယ်လို့သိရပါတယ်။ပြီးတော့ကျွန်တော်တို့ automation နဲ့ပဲမှာဆိုတော့ဒီမှာ Mitsubishi VNN တို့ Siemens တို့လိုမျိုးတကယ်အပြည့်အစုံ company တွေရှိပါပေါ့နော်။ပြီးတော့ foreigner student တွေအတွက်ဆိုရင်ဒီမှာနိုင်ငံတကာ investment လည်းများတာဖြစ်တဲ့အတွက်US တို့ Japan တို့ Korea တို့ investment တွေဒီမှာတော်တော်များများတွေ့ရတယ်။အဲ့ဒီ investment တွေမှာကျွန်တော်တို့ live ပြီးတော့ join လုပ်ကြရတယ်။
ကဲခုဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့လူငယ်တွေလက်လန်းမီလောက်တဲ့ကုန်ကြစည်နဲ့ပညာသင်ယူခွင့်ရနိုင်တဲ့ဗီယက်နမ်နိုင်ငံပညာရေးအကြောင်းကြားခဲ့ရတာเนาะရှေ့တစ်ပတ်ဒီကြားလို့ရှိရင်လေဂျန်စီးတွေအတွက်ဂျန်စီးရှိနေတာမို့လို့ဆက်ဆက်ဆောင်ကြည့်ဖို့မမေ့နဲ့เนาะတတာ
မခေလေးရဲ့ generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။အီတလီနိုင်ငံသား Jannik Sinner က Australia Open Tennis ပြိုင်ပွဲမှာပိုဆွဲပြီးတော့ Grand Slam Championship ပထမဆုံးရသွားပါတယ်။ Liverpool နီးပြ Jagan ဟာဒီဘောလုံးရသည့်အကုန်မှာတော့ Liverpool အသင်းကနေထွက်တော့မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဒီလိုမျိုးတစ်ပတ်တွင်းကထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်တင်ပြပေးထားပါတယ်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Australian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။မျိုးသားဘက်မှာတော့ Champion အစ်ထွက်ပေါ်လာခဲ့ပြီးတော့မျိုးသမီးဘက်မှာတော့လက်ရှိ Champion ကပဲ Champion ဘက်ကိုကာကွယ်သွားခဲ့ပါတယ်။တနင်္ဂနွေကအမျိုးသမီး Final မှာတော့မနစ်ကလက်ရှိ Champion Arena Sabalenka နဲ့တရုတ်နိုင်ငံကလန်ချင်ဝမ်တို့ကစားကြတာမှာ Sabalenka က 6-3 6-1 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Champion ဘက်ကိုကာကွယ်သွားခဲ့ပါတယ်။တဟသူအတွက်တော့ Grand Slam ပြိုင်ပွဲကိုဒုတိယအကြိမ်အနိုင်ရလိုက်တာလည်းဖြစ်ပါတယ်။အခုလိုနှစ်နှစ်ဆက်တိုက်အနိုင်ရသွားတဲ့အတွက်တဟ Australian Open အမျိုးသမီးတူးချင်းပြိုင်ပွဲမှာတော့2013ခုနှစ်က Azarenka နောက်ပိုင်းပထမဆုံးအကြိမ် Champion ဘက်ကိုကာကွယ်နိုင်လိုက်တာလည်းဖြစ်ပါတယ်။ဒီနေ့မှထူးခြားတာကတော့ Sabalenka ဟာပြိုင်ပွဲတစ်လျှောက်လုံးပွဲကြီးတစ်ပွဲမှမရှုံးခဲ့တာဖြစ်ပါလေ။ Sabalenka ကတော့အခုနှစ်ရဲ့ပထမဆုံး Grand Slam ပြိုင်ပွဲကိုနိုင်လိုက်တာကြောင့်စိတ်ခွန်အားတွေဖြစ်စေတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်
။It's definitely something incredible, and it's definitely give me much more belief that I can do well on the grand slam.
ဒါကတကယ်ကိုမယုံနိုင်လောက်အောင်ပါပဲ။အခုလိုအနိုင်ရလိုက်တဲ့အတွက်ကျမအနေနဲ့ grand slam ပြိုင်ပွဲတွေကောင်းကောင်းကစားနိုင်တယ်ဆိုတော့ယုံကြည်မှုကလည်းပိုးပြီးတော့ရသွားစေပါရဲ့။ပြီးတော့ဒီနှစ်တင်းနစ်ရာသီအတွက်လည်းပိုးပြီးတော့အားရှိစေပါရဲ့
။တနင်္ဂနွေနေ့ကအမျိုးသား final မှာတော့အဆင့်3 Daniel Medvedev နဲ့အစင်းလေးယာနစ်စင်နာတို့ပိုလူခဲ့ကြပြီးတော့စင်နာက3ပွဲ2ပွဲနဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်ဒီပွဲမှာမက်ဗက်ဒက်ကပထမ2ပွဲကို 6-3 6-3 နဲ့နိုင်ခဲ့ပေမဲ့စင်နာကနောက်3ပွဲကို 6-4 6-4 6-3 နဲ့ပြန်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါပထမ2ပွဲရှုံးပြီးမှကျန်တဲ့3ပွဲကိုအနိုင်ကစားပြီးချန်ပီယံဖြစ်သွားတာကြောင့်ဒန်နစ်ပရိသတ်တွေနဲ့သုံးသပ်သူတွေကလည်းသူ့ကိုဝိုင်းချီးကျူးနေကြပြီးတော့သူကတော့ဖီအားတွေအောက်မှာကစားရတာကိုကြိုက်ပြီးအဲ့လိုဖီအားတွေအောက်မှာကစားတဲ့အချိန်တွေတော်တော်များများမှာသူ့အနေနဲ့အကောင်းဆုံးကစားနိုင်တယ်လို့လည်းပြောလိုက်ပါတယ်။ဒါဆင်နာအတွက်တော့ပထမဆုံး Grand Slam Champion ဆုလည်းဖြစ်ပါတယ်။အခုလိုဆင်နာအနိုင်ရသွားတဲ့အတွက်သူဟာအီတလီနိုင်ငံသားတွေထဲမှာ Australian Open ကိုပထမဆုံးဘိုးဆွဲတဲ့သူဖြစ်လာခဲ့ပြီးတော့အီတလီနိုင်ငံသားတွေထဲမှာလည်းဒီ Open Era မှာ Grand Slam ကိုဒုတိယမြောက်ရတဲ့သူဖြစ်သွားပါတယ်။သူ့မတိုင်ခင်ကတော့ Adriano Panetta က1986ခုနှစ်ကပြင်သစ် Open ကိုအနိုင်ရထားတာဖြစ်ပါတယ်။ဒါပြန်သူဟာ2008ခုနှစ်က Djokovic Australian Open ကိုပထမဆုံးအကြိမ်ဘိုဆွဲပြီးတဲ့နောက်ပိုင်းမှာလဲချန်ပီယံဖြစ်တဲ့အထက်မှာအသက်အငယ်ဆုံးကစားသမားလဲဖြစ်ပါတယ်ခင်ဗျာဒီဘက်မှာဘောလုံးလောကတစ်ခုလုံးကိုအံ့အားသင့်သွားစေခဲ့တာကတော့ Liverpool နည်းပြ Jurgen Klopp Liverpool အသင်းကနေဒီဘောလုံးရာသီအကုန်မှာထွက်တော့မယ်လို့ကြေညာလိုက်တာပါရန်ကုန်ကလပ်ဟာလီဗာပူးအသင်းကို6နှစ်ကြာနီးပြလှုပ်ခဲ့ပြီးတဲ့နောက်မှာဒီဘောလုံးရာသီကုန်မှာလီဗာပူးနီးပြဖြစ်ကနေအားယူရမယ်ဆိုပြီးတော့ဇန်နဝါရီ26ရက်နေ့တောက်ချာနေ့ကကြေညာလိုက်ပါတယ
် I will leave the club at the end of the season I can understand that it's
ဒီဘောလုံးရာသီကုန်မှာကျွန်တော်အသင်းကနေထွက်ပါတော့မယ်ဒီသတင်းကအခုချိန်မှာလူတော်များများအတွက်မယုံနိုင်စရာဖြစ်နေမယ်ဆိုတော့ကျွန်တော်နားလဲပါတယ်။ဒါပဲဒီလိုဆုံးဖြတ်လိုက်တဲ့အပေါ်ကျွန်တော်ရှင်းပြချင်ပါတယ်။ကျွန်တော်အနေနဲ့လီဗာပူးနဲ့ပတ်သက်ပြီးအားလုံးကိုချစ်ပါတယ်။အသင်းကိုရောမြို့ကိုရောပိသက်တွေနီးပြအဖွဲ့နဲ့ဝန်ထမ်းတွေအားလုံးကိုကျွန်တော်ချစ်ပါတယ်။ဒီလိုနေထားမှအခုလိုဆုံးဖြတ်တယ်ဆိုတာဒါအခိုင်အမာယုံကြည်လို့ဆုံးဖြတ်လိုက်တယ်ဆိုတာပါပဲ။ဘလို့ပြောရမလဲကျွန်တော်အနေနဲ့ဒီအလုပ်ကိုဆက်လုပ်ဖို့အားမရှိတော့ပါဘူးအခုလောလောဆယ်ဘာပြဿနာမှမရှိပါဘူးဒါကရှင်းပါလေဒါပေမဲ့ရေရှည်အတွက်ဆိုရင်တော့ကျွန်တော်အနေနဲ့တစ်ချိန်ချိန်မှာကြင်ညာမှာပါဒါပေမဲ့ကျွန်တော်အနေနဲ့ဒီအလုပ်ကိုခဏခဏထပ်တလဲလဲမလုပ်နိုင်တော့ပါဘူးဒါကိုလည်းကျွန်တော်သိပါလေ
Please don't go
ရန်ကုန်ကလပ်ဟာလူဦးအသင်းနဲ့အောင်မြင်မှုတွေအမြောင်များရအောင်လုပ်ပြီးတော့ထိတ်တန့်အသင်းတစ်သင်းအဖြစ်ပြန်ပြီးတော့ရပ်တည်နေချိန်မှာပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာလူပရိသတ်တွေသာမကဘောလုံးလောကတစ်ခုလုံးကလည်းအံ့အားသင့်နေကြပါတယ
် It's no good for the Premier League so he has made an error there
ဒါက Premier League အတွက်တော့မကောင်းပါဘူးသူက Liverpool အသင်းကိုပြန်တိဆောက်ပြီးတော့ခက်တစ်ခုပြန်ဖြစ်လာအောင်လုပ်ခဲ့ပါတယ်သူက Liverpool အတွက်အံ့ဩစရာကောင်းလာအောင်လုပ်နိုင်ခဲ့ပြီးတော့အဲ့ဒီအတွက်လည်းဂုဏ်ယူပါတယ်အခုလိုနားဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာလည်းကျွန်တော်နားလည်နိုင်ပါတယ်ကိုနစ်ဆိုတာအကြာကြီးပ
ါမက်ဆီတီတင်းပြဂွာဒီယိုလာကတော့ယာဂင်ကလော့ပ်ဟာသူ့ရဲ့အကောင်းဆုံးပြိုင်ဘက်ဖြစ်ပြီးတော့အခုလိုဒီဘောလုံးရာသီကုန်မှာထွက်တော့မယ်လို့ဆုံးဖြတ်လိုက်တဲ့အပေါ်မှာသူပြောတာကတော
့ I was sleep better the days against before play against Liverpool always
ဘာဘူးလဲမကစားခင်ဘွဲတွေကတော့မြဲလို့အိမ်မဲ့ဆိုးတွေမဲ့နေရသလိုဖြစ်လို့ ကျွန်တော်ကတော့ပို့ပြီးတော့အိပ်ပြောင်းမှာပါဒါပေမဲ့သူ့ကိုကျွန်တော်တို့သတိရနေမှာပါဒီသတင်းကိုကြားတော့လူတိုင်းလိုပါပဲကျွန်တော်လည်းလုံးဝကိုမယုံနိုင်လောက်ဖြစ်သွားပြီးတခုကိုဆုံးရှုံးလိုက်ရတယ်လို့ပါပဲကျွန်တော်တို့ရဲ့အောင်မြင်မှုတပိုင်းမှတ်တိုင်ကိုကြည့်ရင်သူမပါလို့မရဘူးလို့လီဗာပူးအသင်းမပါလို့လည်းမရပါဘူးလီဗာပူးကကျွန်တော်တို့ရဲ့အကြီးမားဆုံးပြိုင်ပွဲဖြစ်တယ်လို့ပုံကိုရေးရပြောရမယ်ဆိုရင်လည်းသူကကျွန်တော်ရင်ဆိုင်ခဲ့ဘူးသမျှအကောင်းဆုံးပြိုင်ဘက်ပါကျွန်တော်ဘိုင်ယန်မာရုံးကသူကဒေါ့တ်မန်မှာဖြစ်ပြီးအခုလဲဒီမှာတစ်ခါပြန်ကြုံရတာပါပရီမီယာလိဂ်မှာသူ့ကိုသတိရနေကြမယ်လို့ကျွန်တော်ထင်ပါတယ
်ရန်ကုန်ကလပ်ဟာလိဝုဒ်အသင်းကိုကင်တွယ်ခဲ့တဲ့ဒီ၈နှစ်ကျော်ကာလအတွင်းမှာပဲပရီမီယာလိဂ်ဖလားချန်ပီယံစ်လိဂ်ဖလားကမ္ဘာကလပ်ချန်ပီယံဖလားဥရောပစူပါဖလား FA ဖလားနဲ့ကာရာဘောဖလားအပါအဝင် community ဒိုင်းတွေကိုတစ်ကြိမ်စီအနိုင်ရရှိခဲ့ပါတယ်ခင်ဗျာစပိန်လာလီဂါဘက်မှာလဲဘာစလိုနာနီးပြရှာစီဖာနန်ဒက်ကဒီဘောလုံးရာသီကုန်မှာဘာစလိုနာနီးပြဖြစ်ကနေထွက်တော်မယ်လို့စနေနေ့ကကြေညာပါတယ
်မေဘွန်နာတာဒါယဘွန်နာနစ်အဗန့်စကန်ဖေလာစ်ပါတီနန့်စ်ပရဂွန်တက်စ်မာရာဒရီယာအနွန်စီယာ
လာမေဂျွန်လာ30နေ့ကစပြီးတော့ကျွန်တော်ဘာစလိုနာအသင်းနီးပြအဖြစ်ဆက်ပြီးတော့ရှိနေတော့မှာမဟုတ်ဘူးဆိုတာကျွန်တော်အနေနဲ့ကြေညာခြင်းပါတယ်ကျွန်တော်အခုပဲအသင်းဥက္ကဋ္ဌလာပေါ်တာဒူဥက္ကဋ္ဌရဖေးရက်စတင်နဲ့အာကစားဒရိုက်တာဒေဂရုနဲ့စကားပြောပြပါပြီ။လက်ရှိဖြစ်နေတဲ့အနေအထားမျိုးကိုကျွန်တော်အနေနဲ့ခွင့်မပြုနိုင်တဲ့အတွက်အသင်းအနေနဲ့အပြောင်းအလဲလုပ်ဖို့လိုအပ်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်ကျွန်တော်ဒီနေ့ကြေညာတာပါ။ဒီမတိုင်ခင်ကလေးကဆုံးဖြတ်ပြီးသားပါ။ဒါပေမဲ့ဗီလာရီယယ်ကို5ခု3ခုနဲ့ရှုံးပြီးတဲ့နောက်မှာတော့ဒီချိန်ကကြေညာဖို့အကောင်းဆုံးပါပဲ။
အခုလိုရှာပြီးအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့ပုံမှာသူ့အနေနဲ့လက်ခံတယ်လို့ဘာစလိုနာအသင်းဥက္ကဋ္ဌဂျိုအန်လာပေါ်တာကလည်းပြောလိုက်ပါတယ
်။ Xavi va comunicar que a final de temporada marcharía.
ဘာစလိုနာအသင်းဟာအခုလောလောဆယ်မှာစပိန်လာလီဂါမှာ44မှတ်နဲ့အဆင့်3မှာရှိနေပြီးတော့ဇယားထိတ်က Real Madrid နဲ့ဆယ်မှတ်ကွာနေပြီးအသင်းထဲမှာပြဿနာတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်ဒီဘောလုံးရာသီကုန်မှာထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကြမီကူလိုဒီဘောလုံးရာသီကုန်မှာထွက်တော့မှာဖြစ်တဲ့အတွက်သူ့နေရာမှာဘသူနီးပြဖြစ်လာမယ်ဆိုတာကိုလည်းအတော်များများကစိတ်ဝင်စားနေကြပါတယ်။အခုလောလောဆယ်မှာတော့အာဆနယ်နီးပြအာတက်တာဖြစ်လာနိုင်တယ်ဆိုတဲ့ကမန်းချက်တွေလည်းထွက်ပေါ်နေပြီးတော့ဘသူဖြစ်မယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားခန္ဓာကိုရှူစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဗုဒ္ဓဖူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
။တော်တာရှင်များရှင်သတင်းချင်းချုပ်တွေကိုမပြောပြခင်မှာပဲနော်ထိတ်တန့်ရောက်သတင်းတစ်ပုဒ်နဲ့ပြောပြပေးခြင်းပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီဖြစ်ယူရို19တန်းပေးရမယ်ကြောင်းဥရောပသမဂ္ဂ EU ကဒီကနေ့ပဲကြေညာလိုက်တဲ့အကြောင်းပါ။အကူအညီတွေကိုပြီးခဲ့တဲ့နှစ်ထဲကနေရဆွန့်ခွာဆွတ်ပြေးကြရတဲ့လူပေါင်း 2.6 သိန်းအတွက်ပြည်ပခန့်တွေကြောင့်နေနာသူတွေအတွက်သုံးဆွဲသားမှာဖြစ်ကြောင်းထုတ်ပြန်ကြမှာဖော်ပြထားတာပါ။စာနယ်ရိက္ခာအရေးပေါ်ခိုလုံစရာ၊ကျန်းမာရေးစောင့်ရှောက်မှု၊ရေနဲ့မိန်လာစတာတွေပြင်မြေမြုံမိုင်းလိုအန္တရာယ်ကအကာအကွယ်ပေးရမယ့်ကိစ္စတွေမှာသုံးဆွဲမှာလည်းဖြစ်ပါတယ်။စာတင်ကြောင်းတွေပိတ်ထားရပြီးတော့ပြည်ပခန့်တွေကြောင့်ပညာမသင်နိုင်ဖြစ်နေတဲ့မြန်မာနိုင်ငံမှာကျောင်းနေအရွယ်ကလေးတွေရဲ့သုံးပုံတစ်ပုံလောက်သာပညာသင်ခွင့်မရတဲ့အတွက်ကြောင့်မလို့ယူရို2တန်းကိုအရေးပေါ်ပညာရေးဆေးအဖြစ်နဲ့သုံးဆွဲမှာပါ။အကူအညီတွေကိုတော့ကုလသမဂ္ဂအေဂျင်စီတွေနိုင်ငံတကာအဖွဲ့အစည်းတွေကတစင်ပေးအပ်သွားမယ်လို့လည်း EU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုဆက်ပြီးပြောပြပေးသွားပါမယ်။အုတ်ချုပ်ရေးအရေးပေါ်ကာလသတ်မှတ်ပြီးတော့တက်တန်းတို့အုတ်ချုပ်လာနေတဲ့မြန်မာစစ်ကောင်စီဟာဒီကာလမှာပဲ5ချိန်မြောက်အဖြစ်နောက်ထပ်6လတက်တန်းတိုးလိုက်ပါတယ်။စစ်ကောင်စီကဒီကနေ့ကာလွန်အစည်းအဝေးကျင်းပပြီးတဲ့နောက်နိုင်ငံတော်ဝန်လုံးအရေးပေါ်အခြေအနေကြေညာထားတဲ့ကာလကိုနောက်ထပ်6လသတ်မှတ်လိုက်ကြောင်းဒီကနေ့ဇန်နဝါရီလ31ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာစစ်ကောင်စီကကျင်းပဖို့ရည်ရွယ်ထားတဲ့ရွေးကောက်ပွဲမှာရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေအတွက်စီကံတချို့ကိုရှော့ပေါ့ပေးလိုက်ပါတယ်ရွေးကောက်ပွဲဝင်မဲ့ပါတီဝင်တွေအတွက်သတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်နဲ့နိုင်ငံရေးပါတီတစ်ခုအတွက်လုပ်ငန်းတွေလုပ်ဖို့သတ်မှတ်ထားတဲ့အ ਨੇ ဆုံးမြို့နယ်အရေးအတွက်တွေကိုလည်းရှော့ချပေးလိုက်ကြောင်းသတင်းထုတ်ပြန်ထားပါသေးတယ်ဒါပြင်နိုင်ငံပါတီတွေမှာပါတီဝင်အရေးအတွက်အ ਨੇ ဆုံးသတိသတ်မှတ်ထားတာကို9000မြို့နယ်အားလုံးရဲ့ထက်ဝက်မှာပါတီလုပ်ငန်းတွေရှိရမယ်လို့သတ်မှတ်ထားတာကိုလည်း3ပုံ2ပုံရှော့ချထားပါသေးတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့ဒီရွေးကောက်ပွဲစည်းမျဉ်းတွေကိုပြင်ဆင်ရတဲ့အကြောင်းရင်းကိုတော့ဖော်ပြထားခြင်းရှိပါဘူးရှင်
နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြပြပေးခဲ့တာဖြစ်ပါရဲ့ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ John Bell Hamza ဖြစ်ပါတယ်ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်
This program.